Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်ဇွန်လ29ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်ဆစ်ဆဲမှုတွေကာကွယ်ဆေးနဲ့တခြားကုသမှုဆိုင်ရာတွေမှာတိုးတက်မှုရှိအောင်လှုပ်ဆောင်ရေးအတွက်ရန်ပုံငွေဒေါ်လာဘီလီယံ30ကျော်လိုအပ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။လာမယ့်နှစ်ထဲမှာကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအရှိန်မြင့်လာမယ်လို့ WHO ဥဆောင်တဲ့မဟာမိတ်ဖွဲ့ကတွက်ဆထားတာကြောင့်ဒီနိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေတွေလိုအပ်နေတယ်လို့ပြောပါတယ်။ဒီနိုင်ငံတွေအတွက်2021နှစ်လပိုင်းလောက်မှာဒီရောဂါပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုပေါင်းတန်း900နဲ့အတူကုသမှုပေါင်း245တန်းလောက်လှုပ်ဆောင်ပေးရမယ်အပြင်သူတို့အတွက်လိုအပ်လာနိုင်တဲ့ကာကွယ်ဆေး1ဘီလီယံလောက်ထဲကထပ်ဝက်လောက်ကို2021ခုနှစ်ကုန်ပိုင်းလောက်မှာဝယ်ပေးဖို့အစီအစဉ်တွေဆွဲထားတယ်လို့လည်း WHO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုအချိန်မှာကနဦးအနေနဲ့ 3.4 ဘီလီယံထည့်ဝင်ထားပြီးဖြစ်ပေမဲ့28ဘီလီယံနီးပါးလိုအပ်နေသေးကြောင်းနဲ့ 13.8 ဘီလီယံကိုတော့အရေးပေါ်လိုအပ်နေတယ်လို့လည်း WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယနိုင်ငံမှာတော့မနေ့ကတောက်ကြနေက24နာရီအတွင်းနောက်ထပ်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူအဆက်ခံရသူက2000နီးပါးဖြစ်လာနေပြီးအခုဆိုအိန္ဒိယနိုင်ငံမှာလူပေါင်း100,000နီးပါးလောက်အကူအဆက်ခံနေရပြီဖြစ်ပါတယ်။American နိုင်ငံမှာတော့တရက်အတွင်းကူးစက်မှုတွေတိုးလာနေတာဖြစ်ပြီးတနိုင်ငံလုံးတိုင်းတာနဲ့အကူးစက်ခံရသူ2,000+နီးပါးနဲ့သေဆုံးရသူက3,200+ကျော်နေပါပြီ။ဇွန်လ26ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးတည်ထောင်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးရဲ့ရက်ဆက်ဆိုးရတဲ့တွေ့အကြုံမျိုးနောက်ထပ်မကြုံရအောင်နိုင်ငံချင်းအငင်းပွားမှုတွေကိုအေဂျင်စွာဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂဗဒိန်ရင်စာချုပ်ကိုရေးဆွဲခဲ့တာဖြစ်ပြီးဒီသဘောတူညီချက်ကို1945ခုနှစ်ဇွန်လမှာ American ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတည်ထောင်ခဲ့တာ85နှစ်ပြည့်နှစ်ပတ်လည်ချိန်မှာကမ္ဘာကြီးမှာမတည်ငြိမ်မှုတွေနဲ့တူတိတ်ကိုပြောင်းလဲနေတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကပြောပါတယ်။ COVID-19 ကာယရောဂါကနေရာသီဥတုဆိုင်ရာပြဿနာတွေနဲ့တရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေလိန်ခွဲခြားဆက်ဆံတဲ့မငြိမ်မျှမှုတွေတိုးလာနေတဲ့ပြဿနာတွေကိုရင်ဆိုင်နေရတဲ့ဒီကနေ့ကမ္ဘာကြီးဟာမတိမငြိမ်ဖြစ်နေကြောင်းနဲ့ဒီလိုချိန်မျိုးမှာကုလသမဂ္ဂကဗဒိန်ရင်စာချုပ်ရေရှည်ခိုင်မြဲစေပြီးပုံမကောင်းမွန်တဲ့အနာဂတ်ကိုရောက်ဖို့စိန်ခေါ်မှုတွေကိုနိုင်ငံတကာနဲ့အတူလက်တွဲပြီးရင်ဆိုင်သွားမှာဖြစ်ကြောင်းကုလသမဂ္ဂ85နှစ်ပြည့်အထိမ်းအမှတ်နေ့မှာအတွင်းမှုချုပ်ကပြောပါတယ်ဗြိတိန်တရုတ်ရုရှားနဲ့အမေရိကန်ပြည်ထောင်စုလိုကုလသမဂ္ဂကိုတည်ထောင်ခဲ့တဲ့အင်အားကြီးနိုင်ငံအများပြားဟာကုလသမဂ္ဂရဲ့ပင်မအခြေခံမူရဲကတစ်ခုဖြစ်တဲ့အများပါဝင်ဆောင်ရွက်တဲ့မူဝါဒလမ်းစဉ်ကနေတွေးဖဲနေကြပေမဲ့နိုင်ငံငယ်တွေကတော့ဒီမူတွေကိုပုံမူပြီးပိုက်ထွေးနေကြပါတယ်။ပါကစ္စတန်နိုင်ငံတရားရုံးတစ်ခုကအကြမ်းဖက်ဝါဒကိုထောက်ခံပံ့ပိုးတဲ့အယ်ကိုင်ဒါအဖွဲ့ဝင်အမျိုးသား5ဦးကိုတောက်ကြံတွေကအပြစ်ဒဏ်ချမှတ်လိုက်ပါတယ်။သူတို့ဟာအကြမ်းဖက်ဝါဒအတွက်ငွေကြေးပံ့ပိုးမှုပေးနေတဲ့အပြင်ဖောက်ခွဲရေးပစ္စည်းတွေပိုင်ဆိုင်မှုနဲ့တရားဝင်အဖွဲ့စည်းအဖြစ်ကြီးညာထားတဲ့အဖွဲ့တစ်ခုရဲ့အဖွဲ့ဝင်တွေဖြစ်တဲ့အတွက်ဂူဂျန်ဝါရာမြို့တရားရုံးကပြစ်ဒဏ်ချမှတ်လိုက်ကြောင်းပန်ဂျပ်ခရိုင်အကြမ်းဖက်မှုတိုက်ဖျက်ရေးဌာနကကြီးညာချက်ထုတ်ပြန်လိုက်တာပါသူတို့၅ဦးကိုထောင်ဒဏ်16နှစ်စီနဲ့ငွေဒဏ်မှာချမှတ်ခဲ့တယ်လို့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းလိုက်ကြောင်းဖော်ပြထားပါတယ်အစ္စရေးလနိုင်ငံတယ်အဖက်မြို့မှာရှိတဲ့မြန်မာတန်ရုံအနေနဲ့ဂျော်ဒန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ဂျော်ဒန်နိုင်ငံမှာနိုင်ငံတကာလေးစိတ်ပြန်ပြီးဖွင့်တဲ့အခါမြန်မာနိုင်ငံကိုပြန်လည်အောင်စီစဉ်ပေးမယ်လို့ပြောကြားလိုက်ပါတယ်။တက်ဆိုင်ရာကုမ္ပဏီကနေစီစဉ်ပေးမယ်လေချောင်းလိုင်းကိုမြန်မာအစိုးရကစီစဉ်နဲ့ကယ်ဆယ်ရေးလေရင်နဲ့ချိတ်ဆက်ပြီးတော့ထွက်ခွာနိုင်အောင်စီစဉ်ပေးမယ်လို့လည်းအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးက VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်အကြောင်းကြားပါတယ်။ဂျော်ဒန်နိုင်ငံအမ်မန်မြို့တော်မှာရှိတဲ့နိုင်ငံတကာလေဆိပ်ပြန်ပြီးဖွင့်လှစ်တဲ့သတင်းကိုစောင့်ကြည့်နေပြီးစာချုပ်တက်တန်းပြည့်လို့နေရပြန်လို့တဲ့မြန်မာအလုပ်သမားတွေရဲ့ရှင်းကိုလည်းတက်ဆိုင်ရာဆက်ယုံတွေစီကနေတောင်းခံထားပြီးဖြစ်ကြောင်းလည်းပြောပါတယ်တက်ဆိုင်ရာကုမ္ပဏီနဲ့မြန်မာနိုင်ငံကဆစ်လွတ်တဲ့အလုပ်သမားအေဂျင်စီတို့ကြားအခုကိစ္စကိုနှိမ့်နှိုင်းချအောင်မှာဖြစ်ကြောင်းလည်း နိုင်ငံတော်နဲ့တန်ယုံဘက်ကနေလိုအပ်တဲ့ကိစ္စရပ်တွေကိုကူညီဆောင်ရွက်ပေးသွားမယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံက VOA မြန်မာပိုင်းကိုအကြောင်းပြန်ကြားလိုက်တာပါ COVID-19 ကြောင့်တေဆုံးရသူအနည်းဆုံး6ဦးနဲ့ကိုရိုနာဗိုင်းရပること့စ်ပိုးကူးစက်ခံရသူ1000ဝန်းကျင်ရှိလာတဲ့ဂျော်ဒန်နိုင်ငံမှာလုပ်ငန်းခွင်တချို့ရန်နာထားရတဲ့အတွက်ဂျော်ဒန်မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ပြီးဒုက္ခရောက်ကုန်ကြတာပါသူတို့ကိုမြန်မာနိုင်ငံအမြန်ဆုံးပြန်ပြီးခေါ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံနဲ့မြန်မာဆိုအားကြားတီဝင်တန်တမန်အဆက်အသွယ်မရှိပေမဲ့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာနိုင်ငံသားတွေအတွက်မူပေါင်းအတွင်းကနေဆောင်ရွက်ပေးနေတယ်လို့လည်းဂျုံလ26ရက်နေ့ကတန်ယုံကြေညာချက်မှာဖော်ပြထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲ့မတော်မှာ VOA American တိုင်းရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်အင်အားကြီးနိုင်ငံတွေအကြားတက်မမှုတွေမြင့်တက်နေချိန်နဲ့ဒေတာရင်းပြဿနာတွေမဖြေရှင်းနိုင်သေးတဲ့အခုလိုအချိန်မှာအရှင်းအောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့စီးလုံးညီညွတ်မှုနဲ့ဒေတာရင်းအခန်းကဏ္ဍကပိုပြီးအရေးပါလာတယ်လို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်ဆူဂျီကမနေ့ဆောင်နာ26ရက်နေ့ကကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဗီယက်နမ်နိုင်ငံကအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့36ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာတော်ဆန်ဆူဂျီကမဖြေရှင်းနိုင်သေးတဲ့ဒေတာရင်းပြဿနာတွေနဲ့အင်အားကြီးနိုင်ငံတွေအကြားပြိုင်ဆိုင်မှုတွေကဒေတာတွေပฏิပညေဖြစ်နေစေချိန်မှာအာဆီယံရဲ့သွေးစွညင်ညွတ်ပြီးတုံ့ပြန်နိုင်စွမ်းရှိမှုဆိုတဲ့စာမုတ်ကလိုအပ်ချက်နဲ့ကိုက်ကြည့်တယ်လို့လည်းပြောပါရယ်အာဆီယံဖွဲ့ကြားစီးလုံးညင်ညွတ်မှုရဲ့အရေးပါမှုကိုအခုလိုထုတ်ဖော်ပြောဆိုချိန်မှာပဲမလေးရှားဝန်ကြီးချုပ်မြူရီတင်ရစင်းရဲ့ရခိုင်အရေးပြောကြားချက်အပေါ်ဒေါန်ဆန်းစုကြည်ကဒေတာတွေကိုထိခိုက်တဲ့ပြဿနာကိုပဲဖြစ်ဖြစ်တစ်ကမ္ဘာလုံးကိုထိခိုက်တဲ့ပြဿနာပဲဖြစ်ဖြစ်ပူးပေါင်းအပြေရှားနိုင်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါရယ်အကြံဖတ်မှုနဲ့လူကုန်ကူးမှုပြဿနာတွေဟာမြန်မာနိုင်ငံအနေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေဖြစ်ပြီးရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုရှိတယ်လို့လည်းပြောပါရယ်မလေးရှားဝန်ကြီးချုပ်ရတ်စင်းကမလေးရှားနိုင်ငံအနေနဲ့ရွန်ဂျာဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်တော့မှာမဟုတ်ကြောင်းနဲ့ရွန်ဂျာကိစ္စအရေးအာဆီယံအဖွဲ့ကမြန်မာနိုင်ငံကိုပို့ပြီးအကူအညီပေးဖို့ထိပ်သီးအစည်းအဝေးမှာတောင်းဆိုခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ကစစ်စင်ရေးလုံးနေပြည်တော်ရှင်းလင်းတာကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ကြရတဲ့လူနည်းစုမွတ်စလင်တွေကသူတို့ကိုသူတို့ရွန်ဂျာလို့ခေါ်ဆိုပေမဲ့လည်းမြန်မာအစိုးရကတော့အဲ့ဒီလိုခေါ်ဆိုရကိုအတိမမပြုထားပါဘူးချက်တာပရိနေကတော့အင်ဒိုနီးရှားနိုင်ငံအခြေဒေသကမ်းလွန်ပင်လယ်ပြင်ကိုဆက်လက်တည်နေရောက်လာတဲ့ရွန်ဂျာဒုက္ခသည်တရားနီးပါးကိုအင်ဒိုနီးရှားငါးဖမ်းသမားတွေကကယ်တင်ခဲ့ရပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တိုင်းပြည်ရဲ့အရင်းအမြစ်တွေဆုတ်ယုတ်လာတာနဲ့စီးပွားရေးထိခိုက်မှုတွေကြောင့်မြန်မာနိုင်ငံကနေနေရဆွန့်ခွာပြေးလာတဲ့ရွန်ဂျာဒုက္ခသည်တွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်မူယက်ဒရတ်စင်ကတောက်ကြံလေးကပြောလိုက်ပါတယ်ဒုက္ခသည်စခန်းတွေမှာအနေအဆားဆင်းရဲတွေအတွက်မွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံကိုဒုက္ခသည်တွေကလေတွေနဲ့တစ်ဆင့်တော့ရောက်နိုင်ဖို့အရေးကလေးကကြိုးပမ်းနေကြတာပါကိုဗစ် -19 ကရောဂါထိချုပ်ရေးရှိပြီးသားအရင်းအမြစ်ဆွမ်းအားတွေအသုံးပြုရတဲ့အတွက်နောက်ထပ်ဒုက္ခသည်တွေလက်မခံနိုင်တော့ကြောင်းနဲ့မလေးရှားကိုနောက်ထပ်ဒုက္ခသည်ရလက်ခံပေးဖို့မျှော်လင့်နေတာဟာတရားမျှတမှုမရှိကြောင်းဝန်ကြီးချုပ်ရက်စင်းကမြန်မာအပါအဝင်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံဆယ်နိုင်ငံခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ရုပ်သံဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်ဒီတပတ်တည်းအင်ဒိုနီးရှားနိုင်ငံအာချေဒေတာကမ်းလွန်ပင်လယ်ပြင်မှာမျောနေတဲ့ဆက်လီဒဇင်းဘော်ကရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုအင်ဒိုနီးရှားငါးဖမ်းသမားတွေကကယ်ဆယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်တီနိုမာဆူဒီကရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေတွေနဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါအခြေအနေတွေကြောင့်ဒုက္ခသည်တွေဟာသူတို့ရဲ့နေရာရင်းကိုမိမိစံနာလျောက်ဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်ဖို့မဖြစ်နိုင်သေးကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကိုအင်ဒိုနီးရှားဆူရအတွက်ဦးစားပေးကိစ္စဖြစ်ပေါ်ထားတယ်လို့လည်းပြောပါရယ်ခင်ဗျာကိုဗစ် -19 ကရောဂါကာလမှာတရုတ်နိုင်ငံကတောင်တရုတ်ပင်လယ်တွင်လှုပ်ရှားမှုတွေတိုးလုံနေတဲ့အချိန်မှာပဲတောင်တရုတ်ပင်လယ်ပြင်ထဲလူကြုံရေးအခြေအနေရုံထဲကျဆင်းနေတယ်လို့ဗီယက်နမ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကောင်းဆောင်တွေကအာဆီယံထိပ်သီးအစည်းအဝေးမှာသတိပေးလိုက်ပါတယ်တောက်ကြနေကကျင်းပတဲ့36ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးအဖွဲ့ပေကောမှာပြည်နယ်ဝန်ကြီးချုပ်ကူရီရှရဖူဒ်ကကရောဂါအတွင်းနိုင်ငံကဥပဒေစည်းမျဉ်းတွေဆွဆွရွရစိတ်ခေါ်ခံရတယ်လို့လည်းပြောပါတယ
်ဒီပိုင်ပွိပွားဝါဒါလမ်ယန်ဒွန်ကကု
လက်ရှိကာယောဂါကတောင်တရုတ်ပင်လယ်တွေလိုက်နိုင်ရမယ့်ကျင့်ဝတ် code of conduct တွေနဲ့ပတ်သက်တဲ့တရုတ်နဲ့အာဆီယံအဖွဲ့အစည်းကဆွေးနွေးပွဲတွေကိုနှောင့်နှေးထိခိုက်စေပါတယ်။ဒီခြေနေအောက်မှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေအကြားရှုပ်ထွေးမှုတွေကိုတားဆီးကောက်ဝေဖို့နိုင်ငံကဥပဒေကိုလိုက်နာပြီးဗီယက်နမ်နဲ့အာဆီယံအဖွဲ့တို့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကလည်းဒေသတွင်းနိုင်ငံတွေကိုဗစ် -19 ကိုတုံ့ပြန်ဖို့ရုန်းကန်ကြိုးစားနေချိန်တည်းမှာတောင်းမှာပဲတောင်တရုတ်ပြည်နယ်ဒေသတွေစိုးရိမ်စရာဖြစ်ပျက်တဲ့ဖြစ်ပွားခဲ့ကြောင်းပြောခဲ့သလိုပါဝင်ပတ်သက်တဲ့နိုင်ငံအားလုံးတင်းမာမှုကိုမြင့်တက်စေမယ့်အပြုအမူတွေကိုရှောင်ရှားဖို့တောင်းဆိုလိုက်ပါတယ်ဇွန်လ26ရက်နေ့ကကြောက်တဲ့နိုင်ငံကမွေးစေဝါသုံးဆွဲမှုနဲ့တရားမဝင်ရောင်းဝယ်ဖောက်ကောက်မှုတိုက်ဖျက်ရေးနဲ့အထိမ်းအမှတ်အနေနဲ့ဖက်စီရမိတာတဲ့အမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတဲ့မွေးစေဝါတွေကိုမိရှုဖျက်ဆီးခဲ့တယ်လို့မြန်မာနိုင်ငံနဲ့ထိုင်းအာရဗိုင်တွေကတောက်ကြနေကပြောပါတယ်မတဖက်တမီအိုက်စ်အက်စကဒီစီကိုကိနေဟီရိုအင်းတွေအပါအဝင်ဖန်စီရမိထားတဲ့မွေးစေဝါ25ရက်ကိုထိုင်းနိုင်ငံဘန်ကောက်မြို့နယ်အယုဒ္ဓယာမြို့မှာအစိုးရတာဝန်ရှိသူတွေကမိရှုဖြစ်စည်းခဲ့တာပါ COVID-19 ကရောဂါဖြစ်ပွားနေပေမဲ့လည်းမွေးစေဝါရောင်းဝယ်ဖောက်ကားမှုတွေကရော့ကျမသွားကြောင်းထိုင်းနိုင်ငံရဲတပ်ဖွဲ့အကြီးအကဲဝီဆန်ဒူပရာစာတောင်းကပြောပါတယ်စာရိတ်ကပြပိုးတဲ့စာရိတ်နဲ့ပါဆယ်တွေကနေတဆင်မွေးစေတွေဖန်စီရမိတဲ့ကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာလည်းအမေရိကန်ဒေါ်လာ144သန်းကျော်တန်ဖိုးရှိတဲ့ဖန်စီရမိထားတဲ့မွေးစေဝါတွေကိုရက်တပ်ဖွဲ့ကရကူမျိုးမန်းလေးမျိုးလာရှုမျိုးနဲ့တောင်ကြီးမျိုးတွေမှာဖိရှုဖြစ်စည်းခဲ့ပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဖိပြုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်သလိုချစ်တော်အရှာကမက်တာဖက်တမီအများစုကလည်းမြန်မာနိုင်ငံကလာတာဖြစ်ပါတယ်အဲ့ဒီမွေးစေဝါတွေကိုဆိုရအုပ်ချုပ်မှုနဲ့ကင်းလွတ်တဲ့နယ်စပ်ဒေသတွေမှာထုတ်လုပ်နေတာလို့လည်းအာဏာပိုင်တွေကပြောပါတယ်ဒီနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ရွေးကောက်ပွဲနီးလာချိန်မှာနိုင်ငံရေးအရာရှုပ်ထွေးမှုတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတဲ့အွန်လိုင်းလူမှုကွန်ရက်စာမျက်နှာတွေအပြင်မီဒီယာအမိခံထောင်ကသတင်းမှဖြန့်နေတာတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကသတိပေးပြောဆိုလိုက်တာကိုကျွန်မမေခပြောပြပေးသွားမှာပါရွေးကောက်ပွဲနီးလာချိန်မှာနိုင်ငံရေးအရာရှုပ်ထွေးမှုတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတဲ့လူမှုကွန်ရက်စာမျက်နှာတွေလူမှုကွန်ရက်အဖွဲ့တွေအပြင်အဲ့ဒီထဲမှာငွေကုန်ကြေးကြခံကမီဒီယာထောင်ပြီးသတင်းမှဖြန့်ဖို့လှုပ်ဆောင်နေတာတွေရှိတာကြောင့်ဒါတွေကိုဖော်ထုတ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုလိုက်ပါတယ်
။အဲ့တော့ရွေးကောက်ပွဲနီးလာပြီကျွန်တော်တို့ကမ်ပိန်းတွေကတော့ဆတဲ့အချိန်မှာဒီထက်ပိုပြီးဆိုးလာမယ်ဆိုးလာပေမဲ့လို့ကျွန်တော်တို့ကတော့သတိပေးချင်တာကတော့ဒီ page ရှင်လဲကျွန်တော်တို့ follow ထုတ်နေတယ်အဲ့မှာပါဝင်ပတ်သက်တဲ့လူတွေပေါ့နော်အလားတူကျွန်တော်တို့ season follow ထုတ်လို့ရတာဆိုရင်အေးယူပါမယ်ထိထိရောက်အေးယူမယ်ဘယ်သူတွေလဲဆိုတာကိုတော့ကျွန်တော်တို့ရိတ်ဖန်းတန်ဖန်းခံမှန်းချက်အနေနဲ့ကျွန်တော်တို့သိပါတယ်ပြောရရင်တော့သက်ဆိုင်ရာပေါ့နော်အုပ်စုတစုကနေငွေပုံပေးပြီးတော့ရွေးကောက်ပွဲအတွက်ရည်ရွယ်ချက်ရှိရှိပေါ့နော် group တွေဖွဲ့တယ်page တွေလောက်တယ်မီဒီယာတွေထောင်းတယ်အဲ့လူတွေပါဝင်ပတ်သက်နေတယ်ဆိုတာကျွန်တော်တို့သိတယ်ကျွန်တော်တို့သတိပေးပါတယ်ကျွန်တော်တို့နိုင်ငံရေးရပါเนาะနိုင်ငံရေးရတရားမျှတသောရှင်ပြိုင်ချင်းတွေလော
က်ပါဒီပြည်တော်မှာလုတ်တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့လေးနှစ်တာကာလလုပ်ငန်းလှုပ်ဆောင်မှုနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာဦးစောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အစိုးရတာဝန်ရှိသူတွေကိုနေပြည်တော်မှာမြေကွက်တွေနိုင်ငံတော်ဈေးနဲ့ရောင်းချပေးမယ်လို့သတင်းစာရှင်းလင်းပွဲတစ်ခုမှာဦးစောထေကပြောဆိုခဲ့ပြီးတဲ့နောက်အစိုးရအပေါ်ဝေဖန်ချက်တွေတော်တော်များများထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီတဆက်ထဲမှာပဲအနာရပါတီပြန်ကြားရေးတာဝန်ရှိသူတအူကရေးသားတဲ့ဆိုတဲ့သတင်းတူတွေအွန်လိုင်းပေါ်မှာပြန်ထွက်လာခဲ့ပါတယ်။ဒါမျိုးတွေဟာအစိုးရနဲ့ပြည်သူအနာရပါတီနဲ့အစိုးရတာဝန်ရှိသူအကြားသွေးခွဲအောင်တမင်လုတ်တဲ့လုတ်ရဖြစ်တယ်လို့ဦးစောထေကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းနိုင်ငံတော်အတိုင်ပင်ခံရုံးညွန့်ချုပ်တစ်တူခံထားရမှာဦးစောထေနေရာဖြစ်တဲ့ဆိုပြီးသတင်းဌာနတချို့ကမှားယွင်းဖော်ပြခဲ့တာတွေရှိခဲ့ပါတယ်ဦးစောထေပြောဆိုချက်အရနေပြီးတော့အတိုင်းဝိုင်းနဲ့ဆက်နွယ်ပြီးမီဒီယာအမိခံငွေကုန်ခံကလှုပ်ဆောင်တာတွေရှိတယ်လို့သူကဆိုပေမဲ့ဘယ်မီဒီယာလဲဆိုတာကိုတော့တိတိပပမပြောခဲ့ပါဘူးအမြန်ဆုံးဖော်ထုတ်သွားမယ်လို့သာဆိုပါတယ
်နိုင်ငံရေးအရပေါ့ရည်ရွယ်ချက်ရှိရှိသတင်းမှဖြန့်တဲ့ပုံစံလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်ရည်ရွယ်ချက်ရှိရှိဖြန့်တယ်အဲ့ပို့ဆိုရင်ပတ်စံသုံးပြီးတော့ boost လုပ်တာဖြစ်တယ်အဲ့ပိုင်းလဲကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့အကြံပြင်းတော့ကျွန်တော်တို့ဖော်ထုတ်နေပါပြီတတိပြီးရင်တော့ကျွန်တော်တို့ရေးယူမယ်ဥပဒေနဲ့ညီရေးယူမယ်ဒီပေါ်မှာ mainstream media တွေကဒီ fake media တွေနောက်ကိုလိုက်သွားပြီးတော့သတင်းမှားတွေရေးတယ်ပေါ့နော် အဲ့ဒီဖွဲ့စည်းရဖြန့်ဝေတဲ့သတင်းမားတွေပေါ်မှာမီဒီယာတွေကလိုက်ပြီးတော့တန်ရောင်လိုက်ပြီးတော့သတင်းရေးတဲ့အပေါ်မှာတော့ကျွန်တော်တို့ကစိတ်မကောင်းဘူးတော်တော်လေးလည်းစိတ်ပျက်တယ်ပေါ့နော်နေပြီးတော့အတိုင်းဝိုင်းနဲ့ဆက်ဆက်တော့ Facebook မှာ group တွေဖွဲ့ပြီး page တွေထောင်နေလုပ်နေတဲ့လူတွေဘယ်သူတွေလုပ်နေလဲကျွန်တော်တို့သိပါတယ
်အခုလိုပြောဆိုလိုက်တာနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်မှန်ပါတယ်ကျွန်တော်တို့လည်းသဘောကျတယ်သတင်းလုပ်ငန်းလုပ်နေတဲ့လူတွေအနေနဲ့ဒီလိုမျိုးမမမကန်အဲ့လိုဟာတွေကိုအမြင်ပေါ့နော်ဒီရချက်ချင်းနဲ့လုပ်တယ်ဆိုရင်ဒါတွေကဥပဒေကြောင်းအရအရေးယူဖြစ်တယ်အဲ့ဒါတော့တစ်ပိုင်းနောက်ဒုတိယတစ်ပိုင်းကအဲ့ဒီသတင်းတွေကိုဖီတီပြီးတော့မှ mainstream media တွေကမှားကြတဲ့ကိစ္စပေါ့အဲ့ဒီမှားကြတဲ့ကိစ္စမှာတော့ဟိုကျွန်တော်နားလေတာကတော့ပေးချာကျွန်တော်အဲ့တော့ပါတဲ့အမှားတွေပဲကြည့်တော့ဟိုအခြေခံအကျဆုံး media ကျင့်ဝတ်ပေါ့နော် media ကျင့်ဝတ်ကိုမလိုက်တာလို့အဲ့လိုမျိုးအမှားတွေဖြစ်သွားတယ်ဆိုတာကိုကျွန်တော်တော့သတ်တွေ့တယ်ဟိုဘယ်လိုမှဟိုဘယ်ရမှ confirm လည်းမလုပ်ဘယ်ရမှဟိုမှမလုပ်ပဲနဲ့ရေးထားတဲ့ဟာတွေတွတ်တွေ့တဲ့ခါကျတော့ဟိုတတိယမှာကအ ਨੇ ဆုံးဟိုလိုက်နာတဲ့လက်ချင်းဝတ်တူတော်မလိုက်နာတာတွေ့တဲ့ခါကျတော့အဲ့ဒီမီဒီယာတွေကိုတော့ချင်းဝတ်တွေလိုက်နာလာအောင်ပေါ့နော်အဲ့လိုမျိုးတော့ဟိုလုံးတက်တာပေါ့
ကောလာဟာလာတတိယမှာတွေဖော်ပြတဲ့ website နဲ့ social media တွေကိုစည်ရင်းလောက်ကပိတ်သိမ်းသွားဖို့အစိုးရကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြီးခဲ့တဲ့မလာတွေကညွှန်ကြားထားခဲ့တာရှိပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်ဒီကနေ့ဇွန်လ26ရက်နေ့ဟာညင်ပဲနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဒီနေ့မှာပဲမြန်မာမှာညှဉ်းပန်းနှိပ်စက်ခံရသူတွေအတွက်တရားမျှတမှုလုပ်ငန်းစဉ်တွေပေါ်ဆောင်ပေးဖို့အစိုးရကိုအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးသနာထွန်းပါ။မြန်မာနိုင်ငံတွင်းကအဓိကအဖြစ်ပဋိပက္ခဖြစ်ပွားရာဒေသတွေမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေဆဲဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ပူးတွဲကြေညာချက်ကဖော်ပြထားပါတယ်။လနကိုင်အဖွဲ့နဲ့ပတ်သက်တယ်လို့တန်တရားနဲ့ဖန်ခန့်ထားရတဲ့ရခိုင်အရက်သား၅ဦးကိုစစ်မော်တော်ပေါ်မှာနှိမ့်ပတ်နှိမ့်ဆက်စစ်ဆေးတာတွေလုပ်နေတဲ့ဗီဒီယိုဖိုင်တစ်ခုတက်လာခဲ့တာကြောင့်ဝေဖန်မှုတွေရှိခဲ့ပြီးအဲ့ဒီနောက်မြန်မာတပ်မတော်အနေနဲ့နှိမ့်ပတ်နှိမ့်ဆက်မှုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ရပါတယ်။တာဝန်ရှိသူတွေကိုစုံစမ်းအရေးယူသွားမယ်လို့လည်းတပ်မတော်ဘက်ကပြောပါတယ်။ဒီဟာနဲ့ပတ်သက်ပြီးစစ်ဖက်တရားရုံးကစစ်ဆေးနေတယ်လို့သာသိထားရပြီးတော့ဘယ်လိုပုံစံနဲ့စစ်ဆေးသလဲဘယ်လိုအရေးယူဆောင်ရမလဲဆိုတာကိုတော့ပြည်သူတွေကိုပွင့်လင်းမြင်သာအသိပေးတာမရှိပါဘူး။ဒါပေမဲ့လူသိရှင်ကြားမဟုတ်တဲ့အလားတူဖြစ်ရမျိုးတွေတိုင်းရင်းသားဒေသတွေမှာအတော်များများရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါရယ်။ဒီအခြေအနေတွေအပေါ်မှာအစိုးရရဲ့ဖြည့်ရှင်းမှုတွေနဲ့ပတ်သက်လို့အမျိုးသမီးများအဖွဲ့ချုပ် WLB ကမလွေပိုးငယ်ကအခုလိုပြောပါရယ်
။ဘုတော်ထဲမှာတော့ဒီ UN Cat ပေါ့လေဟိုဒီညင်ပနေဆန်မှုအစံဒီသဘောတူစာချုပ်ပေါ့လေနော်ကမ္ဘာကူလာတမကထုတ်ထားတဲ့စာချုပ်ကိုတော့တင်ပြခဲ့တယ်ပြည်ရှင်လက်မှတ်ထိုးဖို့သဘောတူတယ်မဲအတော်ရခဲ့ကြတယ်ဒါပေမဲ့လက်တွေ့မှာဒီဟာကိုအကောင့်ထဲမပေါ်ဘူးဆက်ပြီးတော့မှဒီ NLD အစိုးရလည်းပဲဟိုဒါကိုအကောင့်ထဲပေါ်ဖို့ဟို refine လို့ခေါ်တဲ့အတီးပြုလက်မှတ်ထိုးပြီးတော့မှကိုယ်နိုင်ငံတွင်းထဲမှာအဲ့ဒီသတ်မှတ်ထားတဲ့ကမ္ဘာကူလာတမကရဲ့သဘောတူစာချုပ်ကိုအကောင့်ထဲပေါ်ဖို့ကတော့အရင်အားနည်းနေသေးတဲ့ဟာကိုတွေ့ရတယ်နောက်တစ်ခုကသမ္မတကကျူးလွန်တဲ့အမှုတွေနဲ့ပတ်သက်ပြီးတော့မှသမ္မတကကျူးလွန်တဲ့ပြည်မှုတွေရာဇဝမှုတွေကိုလွတ်တော်ထဲမှာဆွေးနွေးတာလည်းမတွေ့သလိုဒီအုပ်ချုပ်ရေးပိုင်းမှာလည်းတာဝန်ယူဖြည့်ရှင်းတဲ့ဟာမျိုးလည်းယနေ့အချိန်ထိကျမတို့တော့မတွေ့ရဘူးပေါ့မင်းဆိုတော့ဒီလှုပ်ဆောင်တာဝန်ယူမှုတာဝန်ခံမှုကတော့အခုချိန်ထိရန်ကုန်အားနည်းနေသေးပါတယ်လို့ကျမတို့ပြောချင်ပါတယ်
တမတော်ကလောက်တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုဌာနတွင်းအရေးယူမှုတွေလောက်ပဲလောက်တာကညှဉ်းပန်းနှိပ်စက်ခံရသူတွေရဲ့တရားမျှတမှုအတွက်မေးခွန်းထုတ်เสียဖြစ်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများ၊ကုညီဆောက်ရှောက်ရေးအသင်း AAPP ကကိုအောင်မျိုးကျော်ကပြောပါရယ
်။စိုးရအနေနဲ့လည်းဟိုလူမျိုးညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်တယ်၊မတရားမှုတွေကျူးလွန်တဲ့ကိစ္စကိုတင်းတင်းထန်ထန်အရေးယူဖြစ်ပေးဖို့အတွက်ဟိုအရေးကြီးတယ်လိုအပ်တယ်။အခုလက်ရှိဖြစ်နေတဲ့ပုံစံနဲ့လှစ်ခါလို့မရဘူး။ကျွန်တော်တို့နိုင်ငံမှာခေတ်ဆက်ဆက်ပြီးညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်တာခံရကြရတဲ့ပြည်သူတွေခံရကြရတဲ့သူတွေဒီနေ့အချိန်ထိဘာတရားမျှတမှုမှပြင်ရတာမရှိဘူးပေါ့နော်ဥပမာကျွန်တော်တို့နိုင်ငံရေးကျင်းသားဟောင်းတွေကိုပဲဒီနိုင်ငံရေးကျင်းသားဟောင်းတွေမတရားဖက်စည်းခံရတယ်အဲစစ်ကြောရေးစခန်းတွေအချင်းတော်ရဲမှာပြည်ပနေသက်ခံရတယ်ဒါပေမဲ့ဒီနေ့အချိန်ထိအဲ့ဒါကြီးနဲ့ပတ်သက်တဲ့တရားမျှတမှုဆိုတာမရဘူ
းရခိုင်မှာလူခွင့်ရေးချိုးဖောက်ခံရမှုတွေနှိမ့်ပန်းနှိပ်စက်ခံရမှုတွေကနေ့စဉ်နဲ့အမျှရှိနေပြီးတော့ရခိုင်နဲ့ပလတ်ဝဒေသမှာအင်တာနက်ဖြတ်တောက်ခံထားရတာကလူခွင့်ရေးချိုးဖောက်မှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုပိုပြီးလှုပ်လာနိုင်တယ်လို့ရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်ရဲ့ဒါရိုက်တာဦးလှတန်းကပြောပါရယ်။
အဲ့ဒီလိုအင်တာနက်ဖြတ်တောက်ထားတယ်ဆိုတော့လည်းလက်ရှိကျွန်တော်တို့ဒီ တဲ့ရယူမှုဒီတဲ့ဟိုဟာအဲ့လိုမျိုးအချက်လက်တွေကိုကျွန်တော်ကဒီအရှင်းတပြင်းကြီးကျွန်တော်တို့ကအဲ့ဒီတဲ့တွေကိုတန်နိုင်မှုဆိုတော့ဟိုမရရှိဘူးဆိုတော့ဒါကလည်းကျွန်တော်တို့တက်မတော်ရဲ့ဟိုမဟာပြည်ကြကြသားကိုဒါကိုလှုပ်ဆောင်ထားတဲ့ပုံစံမျိုးဖြစ်တယ်ပေါ့ဆိုတော့အဲ့လိုမျိုးအတန်းနဲ့ဖြစ်တော့တဲ့အခါမှာတဲ့တွေအပေါ်ကတက်မလာဘူးတက်မလာတဲ့အခါမှာတဲ့မတက်လာတဲ့အတွက်ကိုအစိုးရကနေပြီးတော့တက်မတော်ကနေပြီးတော့သူတို့ပို့ပြီးတော့ဟိုဟာဒုက္ခရှင်ရှုပ်ပုံးတွေကိုပို့ပြီးတော့လုတ်ဖို့တက်ကိုအဆင်ပြေတယ်ပေါ့လေသူတို့လုတ်နိုင်တယ်ဆိုတဲ့ပုံစံမျိုးကလည်းလက်ရှိဒီမှာအများကြီးရှိပါတယ်ဆက်မ။
တိုင်းရင်းသားဒေသတွေမှာတိုးချဲ့ထားတဲ့တက်မတော်ရဲ့တက်ရင်းတွေကိုရှုပ်သိမ်းပေးပြီးလက်နက်ကင်ပဋိပက္ခတွေကိုရပ်တန့်မှုအရသားတွေအပေါ်လူအခွင့်ရေးချိုးဖောက်မှုနှိမ့်မနှိမ့်ဆက်မှုနဲ့လိမ်မင်းဆိုင်ရာကျူးလွန်သူတွေကိုအစိုးရကထိထိရရအပြစ်ပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလှုပ်ပေးဖို့တက်ကြွလှုပ်ရှားသူတွေကိုနောက်ထပ်ဖမ်းဆီးတာတွေမလုပ်ဖို့စတဲ့အချက်တွေကိုအရက်ဖက်အဖွဲ့အစည်းစုစုပေါင်း106ဖွဲ့တို့ကထုတ်ပြန်ချက်တွေထုတ်ပြီးတောင်းဆိုထားကြပါတယ်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အောင်လန်လူတက်မှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဘလောက်ထိအားနည်းနေတယ်လဲဆိုတာထင်ထင်ရှားရှားပြလိုက်တာဖြစ်ကြောင်းလူခွင့်ရေးကာကွယ်ရေးလှုပ်ရှားနေသူတွေက VOA ကိုပြောပါရယ်မကွေးတိုင်းအောင်လန်မြို့နယ်မှာဂျွန်လ18ရက်နေ့ကမွတ်စလင်ဆယ်ကျော်သက်အရွယ်ယောက်ျားလေးတဦးလူအများရှိဓာတ်နဲ့ထိုးသတ်ခံခဲ့ရတဲ့အမှုနောက်ဆက်တွဲအခြေအနေကိုတင်ပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်လူတက်မှုဟာအောင်လန်အရှိတ်ဘက်ရွာရေပေါ်နဲ့စခန်းကြီးကြားကချောင်းမှာဖြစ်ခဲ့တာပါအဲ့ဒီချောင်းမှာခီးတဲ့တင်ဘက်စကားတစ်စင်းကို YD ကုလုပ်ပေးနေတဲ့မွတ်စလင်ညီကို၄ဦးတည်းကအငယ်ဆုံးအသက်16နှစ်အရွယ်ကိုကိုဇော်ကိုတင်ကန်းဝင်ထားသူတဦးကဓာတ်နဲ့၃ချက်ထိုးတက်ခဲ့တာဖြစ်တယ်လို့မိသားစုဝင်တွေက VOE ကိုပြောပါတယ်။စိတ်ရောင်းဝယ်ရေးမိသားစုလုပ်ငန်းလုပ်ကင်နေတဲ့ကိုကိုဇော်တို့ညီကိုတွေကဂျွန်လ18ရက်နေ့ကစိတ်တွေတင်ဆောင်လာတဲ့ကားကိုမောင်းလာစင်မှာစခန်းကြီးနားမရောက်ခင်ဘိန်းနစ်နေတဲ့ခီးတဲ့တင်ဘက်စကားကို YD ကုနေချိန်မှာအခင်းဖြစ်ပွားခဲ့တာပါ။အဲ့ဒီသူဟာဘာအညှိုးတင်းမှမရှိပဲအခြားဘာသာဝင်ဖြစ်နေလို့ဆိုပြီးချင်းချောက်မုန်တီစကားတွေပြောဆိုပြီးကားဘိန်းကိုမတင်အပြီးမှာကိုကိုဇော့ကိုဓာတ်နဲ့ထိုးခဲ့တာဖြစ်တယ်လို့အကိုအကြီးဆုံးလက်ဖြစ်အခင်းဖြစ်ပွားရာနေရာမှာကိုရိုင်းလဲရှိနေသူအသက်26နှစ်အရွယ်ကိုကိုမောင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်ညီလေးကနေပြီးအဲ့မှာတစ်ကိုင်းလေးထိုးပြီးတော့အချိန်မှာပဲကျွန်တော်တို့ပြန်မဲဆိုလုတ်တဲ့အချိန်မှာတစ်ကိုင်းလေးထိုးပြီးအကိုကြီးရဲ့ဒီကိုင်းလေးကိုကောက်တယ်ထိုးလောက်မစူထိုးလိုက်တယ်ထိုးပြီးတဲ့အချိန်မှာပဲကလာရင်မင်းတို့ပြန်ကြည့်ရင်အကုန်းကစကားကိုထပ်ပြောတယ်အဲပြောတော့ကျွန်တော်ညီလေးကိုကျွန်တော်လှမ်းခလိုက်အကိုကြီးဓာတ်လေးထိုးပြီးဓာတ်ပြီးဆိုပြီးတော့ကျွန်တော်ကချောင်းပေါ်တက်လိုက်တယ်ကားနာကိုကျွန်တော်စိတ်ကားနာကိုသွားလိုက်တယ်ပေါ့ဗျာသွားလိုက်တဲ့အချိန်မှာပဲကျွန်တော်ညီလေးကလည်းအားဆိုပြီးအော်ဒန်တစ်ချက်ကိုကြားလိုက်တယ်ကြားလိုက်တော့ကျွန်တော်ထည့်ကြည့်လိုက်တော့လယ်ဘင်းကိုထိုးပြီးသွားပြီထိုးပြီးတော့ဒါကဝင်းပြီးသွားပြီဝင်းသွားပြီးတော့ဒါကိုပြန်ထုတ်တဲ့အချိန်မှာလယ်ဘင်းကလည်းတွေးပြီးထောင်းပန်းပြီးတွက်လိုက်ပြီးလိုက်တော့နောက်တစ်ချက်ထပ်ပြီးအသေးကိုထပ်ပြီးထိုးရဲ့ပေါ့ဗျာအဲအချိန်မှာသူကဒူးထောက်သွားတယ်ဟိုအသေးမရှိတော့ပါဘူးအနာဘိုင်းကလည်းဘက်ကတော့တမ်းပြီးတော့ဖမ်းတယ်ပေါ့ဗျာကျွန်တော်တို့ညီတက်ပြီးတော့ရဲတွေရောက်ချလာလေရောက်ချလာပြီးတော့သူတို့ကမင်းတို့တရားခံကိုမင်းတို့ဘာမှပြန်မကြည့်နဲ့မင်းတို့ညီတာမင်းတို့ဆေးကိုအများလို့ပို့ဖို့လို့ဆိုပြီးတော့ရဲတွေလည်းအိမ်ထဲမှာရှိတယ်ရှိပြီးတော့ထိုးပြီးမှလာသူတို့ကနောက်တယောက်ကခုံမဲ့လို့တော့ကျွန်တော်ကပြေးတဲ့အချိန်မှာရဲတွေကနေပြီးတော့ရောက်ချလာပြီးတော့ကျွန်တော်တို့လမ်းပြီးတော့ပြောတယ်တရားနဲ့မင်းတို့လှုပ်ရှားမလို့မင်းတို့လူနာလားမင်းတို့ဆေးကိုအများလို့ပို့ဆိုပြီးတော့ဒီတရားခံကတော့ဖမ်းမယ်ဆိုပြီးတော့သူတို့တမ်းပြီးခေါ်သွားပါတယ်
ဒီလူတက်မှုနဲ့ပတ်သက်လို့အောင်လံမြို့နယ်ရဲတပ်ဖွဲ့ကို VOA ကစ조사ဆက်သွယ်ခဲ့ပေမဲ့အခုအတန်လွင့်တဲ့အချိန်ထိဖုန်းခေါ်ဆိုလို့မရခဲ့ပါဘူးအခုလိုညီဖြစ်သူအသက်ခံရတာနဲ့ပတ်သက်လို့သက်ဆိုင်ရာမကွေးတိုင်းအစိုးရအနေနဲ့တရားဥပဒေနဲ့အညီတရားမျှတရေးအတွက်ဝိုင်းဝန်းဆောင်ရွက်ပေးဖို့မေတ္တာရက်ခံကြောင်းကိုကိုမောင်ကအခုလိုပြောပါတယ
်ကျွန်တော်တောင်းဆိုချင်တာလို့ဗျာကျွန်တော်ညီတက်တဲ့လူကိုဥက္ကေရအမြင်ဆုံးပေါ့ဗျာထိုက်တိုက်တိုင်းတိုင်းအပြစ်ပေးတော့လို့လိုချင်တယ်နောက်တစ်ချက်ကတော့နောက်ဒီလိုမျိုးလူငယ်လေးတွေကိုကျွန်တော်ညီလိုမျိုးအမှားရင်းမရှိဘဲနဲ့နောက်ကိုဒီလိုမျိုးမဖြစ်အောင်လို့ဥပဒေရဟိုအမိန်ထုတ်ပေးပါဆိုပြီးတော့နှမ်းနှမ်းကန်နဲ့လုပ်ပေးပါဆိုပြီးတော့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်ဗျာ
အခုလိုအောင်လံမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့လူတက်မှုမှာရဲတပ်ဖွဲ့အနေနဲ့ဥပဒေနဲ့အညီနိုင်ငံသားတွေကိုတန်းတူအခွင့်အရေးပေးရေးလှုပ်ဆောင်နိုင်ခဲ့ခြင်းမရှိတာထင်ရှားတယ်လို့လည်းရှေ့နေဦးရောဘတ်ဆန်းအောင်က VOA ကိုပြောပါတယ်
အဲ့တော့အဲ့ဒီလိုဖြစ်နေတဲ့အချိန်မှာအနားမှာကြီးလေရဲရှိနေရဲရမလက်မကတ်မှရှိတယ်ဆိုအဲ့ဒီရဲတွေမှာတာဝန်ရှိတယ်ဗျခက်တာကကျွန်တော်တို့မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကပြည်ပြောင်းလဲမှုအများကြီးလို့ပါဦးနောက်ပြီးတော့ရဲတပ်ဖွဲ့တွေကိုရောက်ရှိတဲ့ပုံပေါ်တွေကလူမျိုးရေးဘာသာရေးကိုအမြင်မသာဘူးဗျသူတို့အမြင်သားမှာတရားဥပဒေပဲဘယ်လူမျိုးဘယ်ဘာသာကပဲဖြစ်ဖြစ်ဥပဒေချိုးပေါက်လာလို့ရှိရင်ဥပဒေရပဲအရေးယူပါမယ်အခုကရွေးကောက်ပွဲကြီးလာတဲ့အခါမှာရတဲ့နီးနဲ့ဝင်ပြီးတော့ အနောက်ချက်ပေးလူတွေဓာရီရလည်းရှိနေ
ဒီအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအမုန်းတရားအခြေခံတဲ့အကြမ်းဖက်တပ်ဖြတ်မှုမျိုးထပ်မံမပေါ်ပေါက်ရေးအစိုးရအနေနဲ့ဥပဒေပြဋ္ဌာန်းသတ်မှတ်ပေးဖို့ဗြိတိန်အခြေစိုက်မြန်မာလူခွင့်ရေးလှုပ်ရှားမှုကွန်ရက် BRHN ကတောင်းဆိုထားပါတယ်။ဒါအပြင်ဒီအမှုကိုဥပဒေနဲ့အညီတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့လိုနေကြောင်းလည်း BRHN အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းက VOA ကိုအခုလိုပြောပါတယ
်။ Hate crime ဆိုတဲ့ဒီလူမျိုးရေးမုန်းတီးပြီးတော့ကျူးလွန်တဲ့လူသားမှုမျိုးဆိုတဲ့ပြုမှုမျိုးဆိုတဲ့ဟိုအရာဆုံးမျိုးဆိုတဲ့ပုံမှန်မျိုးပါမှမျိုးမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့တောင်းဆိုတာဒါမျိုးရှိသေးတယ်။ဒါကြောင့်ဒါမျိုးဒါဒီကိုကျွန်တော်တို့တားဆီးဖို့အတွက်ဟိုဥပဒေတစ်ခုကကျွန်တော်တို့လေးကိုလိုအပ်တယ်။လူတယောက်ကိုသူ့ရဲ့ဘာသာတရားသူ့ရဲ့လူမျိုးရိုးခေါ်ပြီးဒါထိုးတတ်တာမျိုးဒါနဲ့ထိုးတတ်တာဆိုမသိမချင်းတတ်တာဆိုတော့ဒါတော်တော်ကြောက်စရာကောင်းတဲ့ဟိုပြုမှုတစ်ခု။နောက်ဘဝနဲ့ဝယ်ကောင်းတာကအနည်းနာမှရှိတဲ့လူတွေကလည်းဒါကိုအချိန်မီမတားဆီးနိုင်လဲဘူးဆိုတာဒါတော်တော်လေးဝန်းနေကြပါဒီအပြစ်မဲ့လူငယ်လေးသူ့ဘဝကတော့အသက်ငယ်ငယ်လေးနဲ့အသက်ဆုံးရှုံးရတယ်ဆိုတော့ကျွန်တော်နှမြော့တာပေါ့နော
်။ဒါနဲ့ထိုးခဲ့သူဟာအောင်လံမြို့နယ်အောင်မြေကုန်းရွာဖုန်ကြီးကျောင်းကဝါရော6ဝါရှိတဲ့ဖုန်ကြီးဦးနန္ဒဝင်သားဖြစ်တယ်လို့ BRHN ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီဖုန်ကြီးဟာတက်မတော်သားဟောင်းတဦးဖြစ်ပြီးလူနာမည်ဦးထွန်းနိုင်ဝင်းဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာတော့ရဲကသူ့ကိုလူဝစ်လဲပြီးရာဇသက်ကြီးဥပဒေပုံမှန်302ဆွဲချက်နဲ့တရက်ထောင်မှာထိန်းသိမ်းထားတယ်လို့အသက်ခံခဲ့ရတဲ့ကိုကိုဇော့မိသားစုက VOA ကိုပြောပါတယ်ရှင
်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။အာနာရှင်ဦးနေဝင်လက်ထက်မှာចောင်းသားခေါင်းဆောင်စလိုင်းတင်မောင်ဦးကိုကျိုးပေးကွက်မြတ်ခဲ့တာ44နှစ်ကြာလာပြီဖြစ်ပေမဲ့သူ့ရဲ့နိုင်ငံရေးခံယူချက်နဲ့စိတ်ဓာတ်တွေကတော့အခုချိန်ထိလေးစားအထူးယူဝယ်ကောင်းနေစေပဲလို့သူ့နဲ့ဆုံခဲ့ဘူးသူတွေចောင်းသားလှူရှားမှုနဲ့တိုင်းရင်းသားရေးဆောင်ရွက်သူတချို့ကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်။1962ခုနှစ်မှာဗိုလ်ချုပ်နေဝင်းရဲ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက် 7 July ဦးတန်ရေးခင်းမှိုင်းရပြည်ရေးခင်းတွေဇက်တိုက်ပေါ်ပေါက်ခဲ့ပြီး86မှိုင်းရပြည်ရေးခင်းမဖြစ်ခင်တရက်အလိုမှာတော့ရန်ကုန်ဝိဇာနယ်သိပ်ပံတက္ကသိုလ်ကျောင်းသားခေါင်းဆောင်တူဦးဖြစ်တဲ့ချင်းတိုင်းသားစလိုင်းတင်မောင်ဦးကိုဖမ်းဆီးခဲ့တာပါ။အဲဒီနောက်1986ဇွန်လ26ရက်နေ့မှာစလိုင်းတင်မောင်ဦးကိုအင်းစိန်ထောင်တွင်ကျိုးပေးကွက်မြတ်ခဲ့ပါတယ်။ရန်ကုန်တက္ကသိုလ်ချင်းစာပေနယ်ယဉ်ကျေးမှုအသင်းမှာစလိုင်းတင်မောင်ဦးအတွင်းမှုအဖြစ်တာဝန်ယူထားချိန်တွဲဘက်အတွင်းမှုအဖြစ်လက်တွဲလုပ်ခဲ့မှုတဲ့ဦးထန်နန်လျန်းထံကစလိုင်းတင်မောင်ဦးရဲ့နိုင်ငံရေးခံယူချက်နဲ့စိတ်ဓာတ်ကိုပြောပြလာပါတယ
်။ကျွန်တော်ကသူ့ကိုဘာပြောဘူးလဲဆိုတော့ဗမာတွေထဲမှာပေါ့နော်ဗမာတတောင်းတည်ရင်တော့မှចောင်းသားတူမဟုတ်တူခေါင်းဆောင်ပြန်ပေါ်နိုင်တယ်ကိုတင်မောင်ဦးလိုပုံကုံမျိုးဆိုတာကျွန်တော်တို့ချင်းလောကမှာပေါ်ဖို့မလွယ်ဘူးလို့ကျွန်တော်သူ့ပြောဘူးတယ်သူကဘာပြောလဲဆိုတော့ဘယ်တိုင်းသားပဲဖြစ်ဖြစ်ကိုလူမျိုးတစ်ခုထဲအတွက်မဟုတ်ပဲနဲ့တနိုင်ငံလုံးအတွက်ပေးဆက်တာကိုသူဂုဏ်ယူတယ်သူပြောဘူးတယ်လေကျွန်တော်သူကဘိုနေဝင်းရဲ့စစ်တပ်ကအာဏာသိမ်းပြီးတော့ပလွန်မိုးထားတဲ့စစ်အာဏာရှင်စနစ်ပြောက်မှဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုတည်ဆောက်မှဖြစ်မယ်ဆိုတဲ့အယူဆရှိတယ်။ဒါကြောင့်အကြောက်တရားကိုအမှန်တရားနဲ့တုံ့ပြန်ရတဲ့တတ္တိပြည်သူလူထုအားလုံးမှာရှိလို့ရှင်လူထုလှုပ်ရှားမှုအပြင်လက်နက်ကင်အဖွဲ့စည်းတွေလောက်နောက်ဆုံးတော့အဆုံးပေးရတယ်ဆိုတဲ့အယူဆသူ့မှာအပြည့်ရှိတယ်။သူ့လိုအယူဆမျိုးတော်ယုံလူမှာမရှိခဲ့ဘူး။ဘာလို့ဆိုတော့လူတိုင်းကအတက်အန်တရေအတွက်ကြောက်ကြတာပေါ့
တနိုင်ငံလုံးကြောက်စိတ်တွေလွှမ်းမိုးနေချိန်မှာစလိုင်းတင်မောင်ဦးကဦးနေဝင်အာနာရှင်စနစ်ကိုရဲဝံစွာတွန်းလှန်ခဲ့တာအတွက်လေးစားဂုဏ်ယူမိတယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်စလိုင်းတင်မောင်ဦးကအဲ့ဒီအာနာရှင်လက်အောက်လူမြော့ဖို့စ조사ခဲ့တယ်တတိရှိရှိနဲ့အာနာရှင်ကိုဖြုတ်ချဖို့စ조사လာတာကျွန်တော်တို့အနေနဲ့ဂုဏ်ယူတယ်ဦးနေဝင်းကတော့စလိုက်တင်မောင်ဦးကိုအကျိုးစင်တင်ပြီးတပ်ပလိုက်တယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့အများကြီးဝန်းနေတယ်အဲဒါပေမဲ့သူရဲ့လှုပ်ဆောင်ချက်ကကျွန်တော်တို့တိုင်းရင်းသားတွေအပြင်မြန်မာပြည်တပီလုံးလွတ်လပ်တဲ့နိုင်ငံဖြစ်ဖို့အာဏာရှင်လက်အောက်ကနေလွတ်ဖို့တတိရှိရှိနဲ့သူလှုပ်ဆောင်ခဲ့တာကျွန်တော်တို့အနေနဲ့လည်းဂုဏ်ယူတယ
်စလိုက်တင်မောင်ဦးဟာနိုင်ငံရေးအရဆန်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့88မှာကျောင်းသားခေါင်းဆောင်အဖြစ်ထင်ရှားခဲ့တဲ့ဦးမမောင်ကျော်ကသုံးသပ်ပါတယ်
လိုင်းကိုတမောင်ဦးကွန်မြတ်ရဲ့ခံရခြင်းမှာကျွန်တော်ဘူလာအချောင်းသားပဲရှိတယ်ဒါပေမဲ့ကျွန်တော်ခလေးဘွားမှာလည်းအသာသူ့အကြောင်းလူကြီးတွေပြောရင်ခံခံလာကြားနေရတယ်ကိုတမောင်ဦးနဲ့ပတ်သက်ပြီးသူကကျွန်တော်တို့ခက်ဆက်ဆက်ဟိုစံထားတဲ့ပုံကိုတရားလို့ကျွန်တော်မြင်ပါတယ်သူ့ကျွန်တော်အရန်သဘောကျတဲ့ချက်ကသူကရိုးရှင်းရှင်းပဲနေတယ်ကျွန်တော်လေ့လာကြည့်သလောက်ကပေါ့နော်သူ့မှာဒီအုပ်စုကိုင်းကနားနိုင်ငံရေးတွေနဲ့သူကအဲ့လိုဝင်နေပြီမနေပဲနဲ့ဘောဘောဘာဘာနဲ့သူ့ရဲ့ဒီဥတည်ထားတဲ့အာလာရှင်စန့်ကြီးကိုတိုင်မမတ်လောက်သွား ကျွန်တော်ယုံကြည်တယ
်ချင်းတိုင်းသားစလိုက်တင်မအူကွယ်လွန်ခဲ့ရတာဟာတမျိုးသားလုံးအတွက်ဆုံးရှုံးမှုတရားဖြစ်တယ်လို့လက်ရှိအမေရိကန်ပြည်ထောင်စုမှာနေတဲ့ဦးထန်ထန်လျှမ်းထံကမြင်ပါတယ
်သူ့ကိုကျွန်တော်တို့ဆုံးရှုံးလိုက်ရတာကကျွန်တော်တို့ချင်းတမျိုးသားလုံးနဲ့မြန်မာနိုင်ငံចောင်းသားတို့တရားလုံးအတွက်နှမျောเสียကောင်းတဲ့ကောင်းဆောင်ကောင်းတယောက်ကိုရှုံရှုံလိုက်ရတယ်လို့ကျွန်တော်တို့အမြဲတမ်းခံယူပါတယ
်ဦးနေဝင်အစိုးရကစလိုင်းတင်မောင်ဦးကိုတည်ထောင်ပေးခဲ့တယ်လို့သူ့နဲ့အတူအဖမ်းခံရတဲ့ညီမဖြစ်သူမိုင်းပိုးပိုးတင်ခေါ်မလမြိုင်ကိုထောင်နှံ9နှစ်ညီဖြစ်သူကိုလှရွှေကိုထောင်နှံ9နှစ်နဲ့မိဘတွေကိုအားပေးအားမြောက်မှုနဲ့ထောင်နှံ9နှစ်စီအသီးသီးအဲ့ဒီအချိန်ကချမှတ်ခဲ့ပါတယ်ခင်ဗျာ
နေနေနေနဲ့ခင် view မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာအဆောင်အမတွေကိုဝင်ရင်အော်မပြဲအကောင့်လုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ကျွန်တော်မျိုးစင်ဆန်းပါ။လူမျိုးတုံးတပ်ဖြတ်မှုကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေအခု COVID-19 ကာယရောဂါအန္တရာယ်ကိုရင်ဆိုင်နေရဆိုတဲ့ခေါင်းစဉ်နဲ့ Force မှာ Olina Yu အချက်ရေးသားထားတဲ့အဆောင်အမကိုတင်ပြမှာပါ။ပြီးခဲ့တဲ့မေလကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာခရိုင်ကုတုပါလန်ဒုက္ခသည်စခန်းမှာCOVID-19 ကာယရောဂါစတင်ဖြစ်ပေါ်နေတယ်လို့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ကုရုပါရန်ဒုက္ခသည်စခန်းကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးဒုက္ခသည်ပေါင်း 86,000 လောက်နေကြပါတယ်။ Test 2ရမှန်မှာလူ 3,000 လောက်နေတဲ့အတွက်ညွှန်ပြမှုထက်လူရည်ထွက်တယ်လို့ပြောလို့ရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာကုရုပါရန်ဒုက္ခသည်စခန်းမှာခိုးလုံနေကြတာပါ။မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ပြစ်မှုကျူးလွန်မှုတွေမှာကျွာတွေကိုမိရှုဖြက်စီတာလူတွေကိုအစုလိုက်ပြုံလိုက်တတ်တာမတိန်ကျင်တာတခြားလိမ်မိုင်းဆိုင်ရာအကြမ်းဖက်ဆော်ကားတာနှိပ်စက်ညှဉ်းပန်းတာတွေပါဝင်ခဲ့ပါတယ်မြန်မာဘက်ကနေအတင်းကျပ်မောင်းထုတ်မှုကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခလုံနေကြတဲ့ရိုဟင်ဂျာ9,000လောက်ဟာခုဆိုရင် COVID-19 ကာယရောဂါကူးစက်မှုအနေနဲ့ကိုရင်ဆိုင်နေရပြီးစိုးရိမ်ကြောက်မှုတွေတိုးလာနေပါတယ်မတ်လကစပြီးတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအသွာအလာကန့်သတ်မှုတွေပြုလုပ်ခဲ့ပါတယ်မေလ22ရက်နေ့အထိ COVID-19 ကပ်ရောဂါကူးစက်ခံရသူ73ဦးတွေ့ရှိခဲ့တာဟာရေအတွက်ရနည်းပေမဲ့ကူးစက်မှုအခြေအနေဒီထက်ပိုဆိုးလာနိုင်ပါတယ်။ဒါအပြင်ဒုက္ခသည်စခန်းတွေမှာရောဂါပိုကူးစက်နိုင်ခြင်းများတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ COVID-19 ကပ်ရောဂါကိုထိန်းချုပ်ဟန်တာတဲ့ကျန်းမာရေးစီစဉ်နေမရှိတာကြောင့်ဒီလိုလူဦးရေသည်ရဲ့နေရာမှာနေရတဲ့သူတို့အတွက်ရောဂါကူးစက်ခံရဖို့အခွင့်အလမ်းပိုများလာနေပါတယ်။ဒါအပြင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စေဝါနဲ့ကျန်းမာရေးဝန်ဆောင်မှုတွေလည်းလုံလောက်မရှိပါဘူး။လောလောဆယ်အချိန်တွေမှာတော့ယောဂကုသမှုကိုကြိုတင်ကာကွယ်ဖို့အတွက် UNHCR နဲ့မိဖက်အဖွဲ့အစည်းတွေကဒုက္ခသည်တွေအတွက်ဂရင်1900ဆန်းနဲ့အထောက်အကူပြုအဆောက်အဦတွေကိုတည်ဆောက်နေကြပါတယ်။ဒီလိုယောဂကိုကြိုတင်ကာကွယ်ဖို့အဆောက်အဦတွေစောက်တာကဖြစ်နိုင်ပေမဲ့စကန်တွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကဗိုင်းရပ်စ်ပိုးကုသမှုကိုထိထိရောက်ရောက်ဟန်တားနိုင်မဲ့အခြေအနေမှာမရှိပါဘူး။အနောက်နိုင်ငံတွေမှာပြုလုပ်နေတဲ့အသွားအလာကန့်သတ်မှုတွေလူထုနဲ့တူအကွာအဝေးနဲ့နေဖို့နှာခေါင်းစည်းတက်ဖို့ပိုးသက်စေလက်စေးရည်တွေသုံးဖို့စတာတွေဟာဒုက္ခသည်တွေမတက်နိုင်တဲ့ဇင်ခံပစ္စည်းတစ်မျိုးလိုဖြစ်နေပါဗါးလူမျိုးတုံးတက်ပြတ်မှုကနေထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက် COVID-19 ကပ်ရောဂါကနေဘယ်လိုကာကွယ်နိုင်မလဲဆိုတာဒါမဲ့သတင်းပတ်တွေတွင်စောင့်ကြည့်ရမှာဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြထွေးကတင်ဆက်ပေးပါမယ်မြန်မာနိုင်ငံအတွင်း COVID-19 ရောဂါကာကွယ်တားဆီးလုပ်ငန်းတွေမှာကျန်းမာရေးဝန်ထမ်းတွေနဲ့အတူရှေ့တန်းကနေပါဝင်လှုပ်ရှားနေတဲ့သူတွေကတော့စီရနဝန်ထမ်းချက်ချင်းတွေပဲဖြစ်ပါတယ်နိုင်ငံတော်ရဲ့ကျန်းမာရေးဘက်မှအရန်အင်အားတစ်ခုအနေနဲ့ရှိနေကြတဲ့စေတနာဝန်ထမ်းချက်ချင်းတွေဟာနိုင်ငံတော်ဝန်မိဘရေဘယောဂဗေယဘေးစားတဲ့အကူအညီလိုအပ်တဲ့နေရာတွေမှာပါဝင်ကူညီပေးနေကြတဲ့သူတွေပဲဖြစ်ပါတယ်။ဒါကြောင့်အခု COVID-19 ရောဂါကြုံတွေ့လာရတဲ့အခါမှာလည်းစေတနာဝန်ထမ်းချက်ချင်းတွေဘယ်လိုအခန်းကဏ္ဍကနေပါဝင်လှုပ်ရှားနေကြသလဲဆိုတာကိုမြန်မာနိုင်ငံချက်ချင်းဒီအသင်းရဲ့ရန်ကုန်တိုင်းမြန်ကုန်မြို့နယ်အမျိုးသမီးတက်စုမှုမက်ခိုင်ဝင့်သူထက်ကိုဆက်သွယ်မေးမြန်းပြီး ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်ကခိုင်ဝင်းသူချက်ကအခု COVID-19 ရောဂါကူးစက်မှုတွေဖြစ်တဲ့အခါမှာမြန်မာနိုင်ငံကြက်ချီနီအဖွဲ့မှပါဝင်ဆောင်ရွက်နေတယ်လို့သိရပါဗျ။အဲ့တော့ပါဝင်လှုပ်ရှားနေတဲ့အကြောင်းလေးတွေနည်းနည်းတော့ပြောပြပေးပါလားရှင်
။ကျွန်တော်တို့ကဒီ garden center မှာကျွန်မတို့လည်းနေပြီးတော့ garden center မှာရှိတဲ့ဒီစောင့်ကြည့်ပြီးသူတွေကိုအပြားတိုင်းတာလို့ပြင်သူလိုတဲ့ကျွန်တော်ဒီကျွန်မရဲ့စောင့်ရှောက်မှုတွေလည်းပြပါတယ်မှာ။ဒီကောဒီမှာလည်းဒီကျွန်မနဲ့ပတ်သက်ပြီးစောင့်ရတွေပြောတဲ့အခါမှာလည်းဒီစောင့်ရနဲ့ပတ်သက်ပြီးတခြားနားလည်အောင်လို့အထောက်အပံ့နဲ့ပတ်သက်ပြီးတော့ပူးပေါင်းပြီးတော့လည်းကူညီပေးပါတယ်။
အခု COVID-19 ဖြစ်နေတဲ့ကာလမှာဟိုအချိန်ပြည့်ကူညီတာတွေလုပ်ဖြစ်နေတာလား
ဟုတ်ကဲ့လုပ်ဖြစ်ပါတယ်အချိန်ပြည့်ကူညီပါတယ်ဘောတော့နေ့စဉ်လို့ဆိုချက်ကတော့ quarantine center တွေမှာဆိုရင်မနက်ပိုင်းတစ်ချိန်ညနေပိုင်းတစ်ချိန်စောင့်ကြည့်ခါရပြီးပြီဘောတော့တို့တွေကိုဖျားလိုက်တိုင်းပေးတယ် PPE ရတော့ပူပါတယ်ဘောတော့ level 2 PPE ပို့ပြီးတော့တို့ကိုဖျားလိုက်တိုင်းပေးတယ်ပြီးရင်တို့အကယ်၍ဒီ hotel တွေမှာကျတော့ရေချိုးသွန်းသုံးပစ္စည်းတွေဘောတော့သုံးဆောင်ပစ္စည်းတွေပြီး tissue တို့ပြီးတို့လိုအပ်တာဘောတော့အလိုမျိုးတို့ရဲ့အခန်းရှိမှလိုက်ပြီးထားရတို့ပြောအဲ့မှာ volunteer တွေရှိတဲ့ကြောင့် volunteer တွေနဲ့အတူတူပူးပေါင်းပြီးတော့ထမင်းပို့တာတို့ပါလို့ပေါ့နော်။ပြီးရင်တို့လိုအပ်တာတွေတို့အိမ်ကနေပြည်စည်းမှာတဲ့အခါတွေပါလို့ဆိုရင်လည်းဒီလိုမျိုးတို့တော့မိဘနဲ့တွေ့လို့မရဘူးအခန်းထဲအခန်းပြင်တွေ့လို့မရဘူးဆိုရင်မတော်ရပါပဲတစ်ဆင့်တို့စီကိုပြည်စည်းတွေရအောင်ပို့ပေးရပါတယ်။အဲ
့ဒီလိုလိုက်ပါကူညီတဲ့အခါမှာရောအခက်အခဲကြုံရတာတွေရှိပါသလား
။ဟုတ်ကဲ့မှာအခက်အခဲတွေရှိပါတယ်။ကျစားကြတဲ့လိုမျိုးပေါ့နော်ဒီ quarantine ဆန္ဒတွေမှာဒီ covid ဆက်ဖြစ်တဲ့ quarantine ဆန္ဒတွေမှာဒီမျိုးရတာဖြစ်တဲ့ကြောင့်ကိုကပေါ့နော်ဒူတီတွေပါလေပြီးလို့ဒီ quarantine ဆန္ဒရနေပြီးလို့ခုခုကိုယောဂမရှိတော့ဘူးနော်အဲ့မှာဆင်းဆင်းမှုတွေလုပ်ပြီးလို့မှပြန်လာတဲ့အခါမှာတော့မှကိုရောက်ကြတဲ့ဝင်တဲ့အခါမှာလည်းပြီးပြီပေါ့နော်ကိုင်းနေတယ်ကိုသွားတဲ့အခါမှာဒီ uniform လေးကိုဒီသွားတော့မှဒီချက်ချင်းတွေကဘယ်ကနေလာတယ်ပဲ quarantine ဆန္ဒမှာလုံးလုံးနေရလဲဆိုတာသိကျင်ကြတယ်ပေါ့နော်ဘာလို့လဲဆိုတော့ညီမတို့ကစောင့်ကြည့်ကြပြီးပြီလေအနည်းဆုံးဆုံးရှိနေတယ်ညီမတို့ကသူတို့ရဲ့အမြင်ယောဂရှိတဲ့လူတွေကလည်းနည်းနည်းလေးကြောက်ကြတယ်ပေါ့နော်ရှောင်ရတယ်ဟုတ်အဲ့တော့ဆိုမှာမဟုတ်တော့ဒါပေမဲ့နောက်ပိုင်းကိုယ်ရပါလို့မရတယ်ဒီချက်ချင်းကြီးကဘယ်လောက်ထိပေါ့နော်သူတို့တမလို့မရကြဘူးသူကပြီးသွားရဲ့ဒီနားလေလာတာဖြစ်ဖြစ်အခုတော့ဘယ်မှာအဲ့ဒီပြဿနာတွေမရှိတော့ပါဘူးစစဖြစ်ချင်မှာတော့အဲ့လိုမျိုးရောအခက်ခဲလေးရောကြုံပါလိမ့်ပုဂ္ဂိုလ်ကလည်းနည်းနည်းတော့အားငယ်ရအောင်တော့ဒါပေမဲ့နောက်ပိုင်းပုဂ္ဂိုလ်အားတင်းပြီးရောမှာကိုကယောဂရှိတယ်မဟုတ်ဘူးဟောလိုက်ပြီးနေစီနေဒါပေမဲ့အဲ့ဒီကိုယ်ကအဲ့လိုမျိုးယောဂရှိတယ်လူပြန်လို့ဖြစ်သွားရင်ဒီကျမကြီးရဲ့ချက်မှတ်ထားတဲ့စနေကြီးရဲ့နေတာစေကူတော်မူပြောခံနေဆိုဆိုနေလေလိုက်လို့ရတယ်အဲ့
တော့မက်ခိုင်ဝင်းသူချက်ကလက်ရှိရောဘယ်မြို့နယ်ကမြန်မာနိုင်ငံချက်ချင်းဒီတင်မှာပါဝင်နေတာလဲ
ဟုတ်ကဲ့ဟိုမြန်ကုန်မြို့နယ်မှာမြို့သမီးတက်ဆုံမှုအနေနဲ့တာဝန်ယူနေပါတယ်ဟုတ်လားရှင
်မြို့သမီးတက်ဆုံမှုတရားအနေနဲ့အဲ့တော့စေတနာဝန်ထမ်းချက်ချင်းဒီအလုပ်ကိုဘယ်လိုဖြစ်ပြီးတော့ဝင်လုပ်ဖြစ်ခဲ့တာလဲ
ဟုတ်ကဲ့အဓိကတော့ဝါဒနာပါလို့ပေါ့နော်ပြီးတော့မြန်မာဖေရလက်ချက်ချင်းဒီတက်ဖွဲ့ဝင်တရားဖြစ်တယ်အဖေအပြင်သွားလိုက်ညီမအဲ့လိုပေါ့နော်ဒီရေချင်းနေပတ်သက်တဲ့ကိစ္စနဲ့ပြန်သွားတော့ဖေးနောက်ကိုလက်လိုက်သွားတယ်လက်လိုက်သွားတော့အဖေကအဲ့လိုမျိုးလုပ်ပေးနေရတယ်သူများကိုကူညီပေးနေရတယ်ခင်ကိုလည်းရမ်းကူညီခြင်းလဲဟိုငယ်ငယ်တုန်းကတော့ခလေးမို့လို့မလုပ်ပေးနိုင်နေမှာအခုကိုအလေတန်းလောက်ထရနေပေါ့နော်စပြီးကိုကူညီနိုင်တဲ့ဘက်ကကူညီပေးတယ်ပြီးကိုလိုအပ်တဲ့နေရာမှာလည်းအတန်းတိုင်းဆုံးကို main ကလေးတယောက်နေနေဖြစ်ပြီးလည်းအကောင်လုံးပေါ့နော်ဒေါက်တာလေးနဲ့တန်းလို့အကောင်လုံးလိုက်လုပ်ပေးရမှာ
ဒီ COVID-19 ရောဂါလုပ်ငန်းတွေမတိုင်ခင်မှာဟိုအရင်ကချက်ချင်းဒီ volunteer တရားအနေနဲ့စေတနာဝန်ထမ်းတရားတွေနဲ့တခြားဖယ်နေရာတွေမှာဟိုပါဝင်ကူညီပေးခဲ့တာတွေရှိဘူးလေ
ဟုတ်ကဲ့ဟိုညီမပါတော့ဒီရန်ကုန်တိုင်းတွင်းမှာတော့မဟုတ်ဘူးကွာဒီညီမနိုင်ငံမှာဒီလေးလေးဖြစ်တဲ့ခါနေရာတွေအဲ့လိုနေရာမှာတွားတယ်ပြင်ကြီးရေးပေးခဲ့တယ်ဒီလေထွက်တယ်ဒီလေးလေးနဲ့ပတ်သက်လည်းဒီလေးတော့အရင်ပြင်းထန်နေကြဆိုလည်းညီမတို့နေပေါ့နော်ဒီရန်ကုန်တိုင်းတွင်းမှာမဟုတ်ဘူးတခြားနေရာတွေမှာလည်းအခက်အခဲဖြစ်နေများဆိုတော့တွားရောက်ကူညီပေးပါတယ်မှာ
အဲ့လိုတွားရောက်ခဲ့တဲ့ထဲကအခြေအနေလေးလည်းပြောပြပေးပါအောင်ဘယ်လိုတွားခဲ့ဘူးလဲဆိုတာ
ဟုတ်ကဲ့ဟိုနာခဲ့ကာလာတော့ကတော့ညီမပေါ့နော်ဒီလက်ဘွတ်တာတို့ဒီညောင်းများတို့ပေါ့နော်တကယ်ထိခိုက်တဲ့နေရာတွေရောက်ခဲ့မှုပါတယ်ပြီးတော့ဆွာရီဘေးတုန်းကတော့တွားရောက်ပြီးတော့ကူညီပေးခဲ့မှုပါတယ်ပေါ့နော်ဆွာရီဘေးတုန်းကတော့သူတို့ကဒီဆွာဆဲကြီးချိုးရတဲ့တော့သူတို့ကရေလိုင်းကြီးနဲ့တွားတာဖြစ်ပြီးတော့တွားလန်းလာလိုက်ရန်ခက်ခဲသွားတယ်ခက်ခဲသွားတယ်သူတို့စီဘာဖြစ်စီမမရောက်ဘူးပေါ့နော်အစားထိုးပါစားဘူးအင်းသုံးဆောင်ပစ္စည်းတွေပေါ့ဒီအိမ်နဲ့ပတ်သက်တဲ့သုံးဆောင်ပစ္စည်းတွေပါလို့မင်းကလေးဆိုလည်းမင်းကလေးကြောင့်လည်းဒါလေးဆိုလည်းဒါလေးတို့ရဲ့အသုံးဆောင်ပစ္စည်းတွေအဲ့လိုမျိုးတွေကသူတို့ရေသွားလန်းလာလိုက်ရန်ခက်ခဲတဲ့တကြောင်သူတို့စီမရောက်ဘူးရောက်တဲ့တကြောင်ညီမတို့ဒီရန်ကုန်တိုင်းနေနေလဲသွားပြီးတော့ ဒီမှာလည်းတချို့မျိုးတွေပူပေါင်းပြီးရောင်းတိုင်းနေနေပေါ့နော်အဲ့လိုမျိုးတွားပြီးတော့ကိုညီမျိုးရေလောက်ခဲ့ပြီးပါတယ်တခြားတိုင်းတဲ့ပြည်နယ်တွေကလည်းစစ်စစ်နေနေလာပြီးတော့ကိုညီပေးပါတယ
်ဒီလိုမျိုးရေပေးလိုက်ပြီးတော့ကိုညီရဲ့အခါမှာရောဘယ်လိုခက်ခက်ခဲခဲကိုညီခဲ့ရတာတွေရှိပါသလဲ
ဟုတ်ကဲ့ခက်ခက်ခဲခဲကိုညီခဲ့ရတာအဲ့ဒီဖိုင်ပြီးတော့တွားလာရန်ခက်ခဲတယ်သူကပထမရေလမ်းကြောင်းနဲ့တွားတာဖြစ်လို့ကြောင့်ဒီဘက်မှာကုန်းလန်းဆိုတာမရှိဘူးမရှိတော့အဲ့လိုမျိုးသူတို့ဆွာဆဲကြူရတယ်တရားတွေထီတယ်အဲ့လိုမျိုးသူတွားလန်းလာလဲခက်ခဲသွားသူကအဲ့ဒီတော်လန်းကိုဖောက်ပလိုက်တာဖောက်ပလိုက်ပြီးတော့အဲ့တော်လန်းတလန်းလုံးကအကုန်လုံးကရွှွန်မြေလေးပဲပေါ့နော်ဒါပေမဲ့အဲ့ဒီရွှွန်မြေကိုနင်းလိုက်အောက်မှာစည်းစူးတွေပေါ့နော်အဆူအခက်တွေအဲ့လိုအညောင်းတွေအဲ့လိုအကုန်ရှိတယ်ညီမတို့ကအဲ့ဒီလန်းကို3နာရီလောက်ပစ္စည်းတွေနဲ့ရအောင်သွားတယ်3နာရီလောက်နဲ့ရှောက်ပါလေအပြန်လဲ3နာရီလောက်နဲ့ရှောက်ပါလေပေါ့နော်ညီမတို့ကလည်းဆော်ရီထွက်သွားတာတော့မှညနေလောက်မှာပေါ့နော်ဒီအမြန်လန်းပေါ်ပြန်ရောက်တယ်ပါ
ဒါတကယ်ကိုခက်ခက်ခက်ခဲသွားပြီးတော့ကုညီခဲ့ရတာပေါ့နော်အခုဆိုရင်လေဒီ COVID-19 ဆိုတဲ့ရောဂါနဲ့ပတ်သက်လာလို့ရှင်လေဒါတတော်ကိုဟိုကမ္ဘာတဝန်းမှာကပ်ဘေးတစ်ခုဖြစ်နေတော့မှ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်လိုက်ရတယ်ကူးစက်မှုတွေများတယ်သေဆုံးမှုတွေများတယ်ဟိုနောက်ပိုင်းမှာကာကွယ်ဆေးတွေစံသက်လာတယ်ဆိုပေမဲ့လေဒါတွေကမရေရာသေးတဲ့အခြေအနေတွေကအများကြီးရှိနေသေးတယ်မြန်မာနိုင်ငံလိုအနေထားမှာကူးစက်မှုနည်းနေသေးတယ်လို့ဆိုပေမဲ့လေဒါကကျန်းမာရေးတာဝန်ရှိသူတွေကလည်းပြောထားတယ်အခြေအနေကူးစက်မှုတွေမြင့်မားလာတယ်အများတန်းသတိမပြတ်အော်မပေါ်စားကြဘူးဆိုတာ၄ပေါ့နော်ဆိုတော့ဒီလိုမျိုးသတိပေးချက်တွေရှိနေတယ်ပြောမယ်ဆိုရင်ကြောက်မယ်ဆိုရင်ကြောက်လို့ရတဲ့ယောဂါတစ်ခုပေါ့နော်ဒါပေမဲ့အဲ့လိုကြားမှာမှစေတနာဝင်တန်းတွေလို့လှုပ်တဲ့လှုပ်ဖြစ်ရတဲ့ခံယူချက်လေးပေါ့ဘယ်လိုစိတ်မျိုးနဲ့အခုလိုမျိုးပါဝင်လှုပ်ရှားဆောင်ရွက်ဖြစ်တာပါလဲ
ဟုတ်ကဲ့အဓိကခံချက်ကတော့ဒီကျန်းမာရေးတွေနဲ့ပတ်သက်တာလေးတခြားသဘာဝဘေးနဲ့ပဲပတ်သက်တာပဲဖြစ်ဖြစ်ပေါ့နော်ကိုယ်ကိုယ်လည်းပြည်သူရဲ့ပြည်သူတွေကြောင့်ပြည်သူတွေခံစားနေရတဲ့ဝေဒနာလေးကိုကိုယ်ကတတ်နိုင်ကြလားကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ကိုညီပေးတာပေါ့နော်စေဝါနဲ့ပတ်သက်ပြီးလိုအပ်တဲ့လူတွေဆိုလည်းသူတို့ကိုညီနိုင်တဲ့လောက်ထိကိုညီတယ်စေပန်းဆိုင်ရာအားနည်းနေတယ်စေပန်းဆိုင်ရာနဲ့ပတ်သက်ပြီးထိခိုက်ထားတဲ့လူတွေဆိုလည်းစေပန်းဆိုင်ရာမြင့်တယ်မလုပ်ငန်းတွေမှာပါဝင်ပြီးတော့မှတော့ကိုညီပေးအဓိကကတော့ကိုလည်းလူသားတယောက်ဖြစ်တယ်ကိုလည်းခံစားတယ်ပြီးတော့ဒီပြည်သူတွေပေါ့နော်တယောက်တယောက်ခက်ခဲဖြစ်နေခါမှာလည်းဝိုင်းဝန်းကိုညီပေးရတာဖြစ်တဲ့ကြောင့်ညီမတို့ကကိုတက်နိုင်တဲ့ဘက်ကနေမှအမုံမြင့်ဆုံးလောက်တခုအနေနဲ့မှတော့ကိုညီပေးပါတယ်
အဲ့တော့အခု COVID-19 တိုက်ဖျက်ရေးဆောင်ရွက်တဲ့နေရာမှာကြက်ချီနီဝန်ထမ်းတွေရဲ့ပါဝင်မှုကဘယ်လောက်ထိအရေးပါတယ်လို့ထင်ပါသလဲ
။ဟုတ်ကဲ့တော်တော်များများအရေးပါပါတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ညီမတို့ကဒီနိုင်ငံတော်ရဲ့ကျမကြီးပုံမှာပေါ့နော်အရင်အရင်တခုအနေနဲ့လဲပါထားတယ်ပြီးတော့ဒီကျမကြီးနဲ့ပတ်သက်ပြီးတော့လည်းညီမတို့ကဒီကျမကြီးဝန်ထမ်းတွေနဲ့ဒီကပူးပေါင်းပြီးဆောင်ရွက်ရတဲ့ဖွဲ့စည်းတစ်ခုလည်းဖြစ်တယ်။အဲ့တော့ကြောင့်ညီမတို့ကဒီCOVID ကာလမှာမဟုတ်ဘူးတခြားကာလတွေမှာလည်းတခြားကျမကြီးနဲ့ပတ်သက်တဲ့ကိစ္စတွေမှာလည်းကိုတက်နိုင်တဲ့ဘက်ကပေါ့နော်အစွမ်းကိုကိုညီပေးပါတယ်တော်တော်များများမှာတော့တော်တော်များများအခန့်ကဏ္ဍတွေမှာပါဝင်ပါတယ
်ဒါကဘာပဲဖြစ်ဖြစ်ပေါ့နော်ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းအတွက်တစ်ဖက်တစ်လမ်းရနေပြီးတော့စေတနာဝန်ထမ်းလောက်ကြတာဖြစ်တယ်ဒါပေမဲ့တစ်ဖက်မှာလည်းကိုပိုင်ချိန်နေလဲလိုအပ်အောင်ပါပဲပေါ့နော်ဆိုတော့မက်ခိုင်ဝင်းသူထက်အနေနဲ့ကောဒီစေတနာဝန်ထမ်းလုပ်နေတယ်ဆိုတော့အပြင်မှာကောကိုအလုပ်ပုံမှန်လုပ်နေပြီးတော့မှစေတနာဝန်ထမ်းလောက်တာလားကိုယ့်ရဲ့အကြောင်းလေးလည်းပြောပြပါအောင
်ဟုတ်ကဲ့ညီမပေါ့နော်ဝေးတင်ကျောင်းပေါ့အကြောင်းကတော့ဝေးတင်တနေပါနောက်ဆုံးနှစ်ပါတကုံတက္ကသိုလ်မှာရောက်ခဲ့ပြီရမင်းဆောင်ဒီလားစီကိုနေပါတယ်အလုပ်ကတော့ကိုပိုင်ကျောင်းတစ်ခုမှာပေါ့နော်ကိုပိုင်ကျောင်းမှာခိုင်းဆရာမအနေနဲ့အချိန်ပိုင်းကိုလုပ်ပါတယ်အားတဲ့အချိန်ဒီမှာတော့ဒီချက်ချင်းတွေအချိန်ပြည့်ကူညီပေးပါတယ
်အခုဆိုရင် COVID ဖြစ်တဲ့အချိန်မှာဆိုတော့ပို့ပြီးတော့
အချိန်ပြည့်လုပ်ပေးပါတယ်ဟုတ
်အချိန်ပြည့်လုပ်ဖြစ်သွားတာပေါ့နော်ဒါကချက်ချင်းကြီးဆိုတော့စေတနာဝန်ထမ်းအလုပ်တစ်ခုဖြစ်တဲ့အခု COVID ဖြစ်နေတဲ့အချိန်မှာဆိုလို့ရှိရင်ချက်ချင်းကြီးရောတခြားဒီရက်ရွာတဲမှာရှိတဲ့လူရှင်တွေစေတနာဝန်ထမ်းတွေလည်းအများကြီးပေါ်လာတယ်လို့ကျွန်တော်တို့ကြားရတာပေါ့နော်ဆိုတော့ခါကျတော့ဒီလိုအချိန်မျိုးမှာကိုလူမှုတိုင်းဝိုင်းထဲမှာပါဝင်ရတဲ့အတွက်ကိုရောဘယ်လိုခံယူတယ်လဲနောက်တစ်ခုကတော့အခုလိုမျိုးဒီရက်ရွာအရေးမှာပါဝင်ဖို့အတွက်ဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲ
ကိုကိုဘယ်လိုခံလဲဆိုတော့မြမတို့ကဟိုကိုတက်နိုင်နေတဲ့ဘက်ကနေကိုစွမ်းရှိသလားကိုညံစွမ်းရှိသလားဘယ်တော့ကိုစွမ်းရှိလားမြင်းကြီးလားအကုန်လုံးကိုညီပေးတယ်ဒီဒီမှာဖြစ်နေတဲ့ရောဂါဝေဒနာတွေပတ်သက်တာတွေရှိပြီးစိတ်ပိုင်းဆိုင်ရာတွေပတ်သက်တာတွေအဲ့လိုမျိုးကိစ္စမှာပါဝင်ကိုညီရတဲ့ကိုကိုမင်းကလေးတယောက်နေတယ်ဒီဘက်မှာမင်းကလေးတယောက်ဖြစ်တဲ့အတွက်ကြောင့်ကိုပြောခုံနေပါအခုတော့တချို့ကိစ္စတွေမှာရောက်သားလေးတွေလုံးဝမသိတဲ့အရာရှိရပါတော့။ဒါပေမဲ့ညီမတို့တွေကရောက်သားလေးတွေလုံးဝမသိတဲ့လူတွေပြောင်းနေတာလုံးဝမသိတဲ့အတွက်ကြောင့်ပုံပုံကိုခေါ်ယူပါ။
အခုတော့သူတော်ဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ပညာတော်သင်ဆုအကြောင်းပြင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုကပေးနေတဲ့ပညာတော်သင်ဆုကိုရရှိသူတွေထဲမှာမြန်မာအကြောင်းသားကျောင်းသူတွေလည်းပါဝင်ပါတယ်လူမှုအတိုင်းဝိုင်းကိုအကျိုးပြုတဲ့ပညာရည်တွေကိုလေ့လာဖို့ဒီပညာတော်သင်ဆုကိုပေးရတာဖြစ်ပြီးကိုနေထိုင်ရာလူမှုပတ်ဝန်းကျင်တိုးတက်ရေးအထောက်အကူဘလောက်ပြုခဲ့လဲဆိုတာကိုကြည့်ပြီးတော့လဲပညာတော်သင်ဆုချင်းမြင်တာပါ တမိုင်းအမွေနှစ်ထင်းသေးဆရာမဟာသိပ္ပံပွဲအတွက်ဖူးဘရိုက်ပညာတော်သင်ဆုရရှိထားတဲ့ဂျော်ဒန်အောင်ရဲ့ပိုင်ကိုဆက်သွဲပြီးသူစိတ်ဝင်စားရပညာရဲ့နဲ့ပညာတော်သင်ဆုဘလို့ရခဲ့တယ်ဆိုတဲ့အကြောင်းကိုကျွန်တော်အောင်ကဆက်သွဲမေးမြန်းတင်ပြပေးထားပါရခင်ဗျာဂျော်ဒန်အောင်ရဲ့ပိုင်ကဒီတမိုင်းအမွေနှစ်ထင်းသေးဆရာပေါ့မဟာသိပ္ပံပွဲအတွက်အမေရိကမှာကျောင်းတက်မှာဆိုတော့ဟိုဘာကြောင့်ဒီပညာရက်ကိုလေ့လာဖို့ရွေးချယ်လိုက်တာလဲဆိုတော့အရင်ပြောပြပြပါလား
။ဟုတ်ကဲ့ကိုကျွန်တော်ဒီတမိုင်းဝင်ရမွေနဲ့ဒီသင်္ကေတဆောက်ရှောက်ရေးဘာသာရက်ကပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအရန်လိုအပ်တယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဓိကအထူးသဖြင့်ပေါ့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီယဉ်ကျေးမှုအမွေနှစ်နဲ့ဆိုင်တဲ့ဒီဒီဆောက်ရေးနဲ့ဆိုင်တဲ့အမွေနှစ်တွေပေါ့နော်ကျွန်တော်တို့ဒီရန်ကုန်မှာဆိုရင်လည်းဒီရှေးဟောင်းဆောက်အုံတွေအများကြီးရှိတယ်ဒီရှေးဟောင်းဆောက်အုံတွေမှမကဘူးနော်ကျွန်တော်တို့ဒီအော်မြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ဒီ CD ပထိုးတွေပြီးသွားရင်ဒီတိုင်းရင်းသားယဉ်ကျေးမှုတိုင်းရင်းသားပေါင်းစုံရဲ့ဒီသူတို့ရဲ့ယဉ်ကျေးမှုနဲ့ဆိုင်တဲ့ဒီအမွေနှစ်သမိုင်းဝင်အဆောက်အဦတွေအများပြားရှိတဲ့ထဲမှာဒါမြန်မာဒီအမွေနှစ်အားလုံးကိုထင်းထင်းဖို့အတွက်ပေါ့နော်ကျွန်တော်တို့အင်တာမအရေးကြီးပါတယ်ဒါဒီပညာရဆိုရင်လည်းကျွန်တော်တို့ဒီနိုင်ငံအတွက်အင်တာလိုအပ်တဲ့ပညာရလို့ယူဆပါတယ်ခင်ဗျာ
ဆိုတော့ဒီရန်ကုန်မှာနေတဲ့အချိန်တုန်းကရောပေါ့လေဒီတမိုင်းအမွေနဲ့ထိန်းသိမ်းရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာဘာတွေများလုပ်ဖြစ်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီဒိုးအင်ဖွဲ့စည်းနေနေဆိုရင်တော့အဓိကအပြင်ကျွန်တော်တို့ဒီရှေးဟောင်းဆိုင်ရာအဆောက်အုံတွေကျွန်တော်အဓိကထိန်းသိမ်းခြင်းလုပ်ငန်းတွေဆောင်ရွက်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအများပြည်သူဆိုင်ရာနေရာတွေပြန်လည်ဖန်တီးခြင်းပေါ့လူအများသတိထားမိတာတော့ဒီနောက်ဖွေလမ်းဥယျာဉ်ပြန်လည်ဖန်တီးတဲ့လုပ်ငန်းတွေပေါ့နော်ကျွန်တော်နောက်ပိုင်းလမ်းမှာဒီတန်ရှင်းရေးတွေပြန်လုပ်ပြီးတော့လူတွေအသုံးပြုလို့ရတဲ့နေရာကျွန်တော်ပြန်လည်ဖန်တီးတယ်။ဒီ project တွေအရဆိုရင်လည်းကျွန်တော်တို့အထိုက်အထောက်အလျောက်အောင်မြင်မှုရရှိခဲ့ပြီးတော့ဒီလူများရဲ့စိတ်ဝင်စားခြင်းနဲ့ကျွန်တော်အများကြီးခံခဲ့ရပါတယ်။လွန်ခဲ့တဲ့ဒီ2လ3လတုန်းကဆိုရင်ဒီ American Tan Mascot မှာရှိတဲ့ကိုယ်တိုင်ကျွန်တော်တို့လာရောက်လေ့လာခဲ့ရတယ်လည်းရှိခဲ့ပါတယ်ခင်ဗျာ
။ဒီ Portland Oregon Tech တို့မှာဒီသမိုင်းမွေနေ့ထိမ့်သိဆိုင်ရာမဟာသိပ္ပံပွဲဟိုတက်မှာဆိုတဲ့ခါကျတော့ဒီအကြောင်းလာတဲ့ခါမှာကိုဟိုဘာရီလိလာတင်ယူမယ်ဆိုပြီးတော့မျှော်မှန်းထားပါလေ
ဟုတ်ကဲ့ခုနပြောသလိုပဲပေါ့နော်ကျွန်တော်တို့ဒီအဓိကလိလာမှာကတော့ဒီနည်းပညာဆိုင်ရာဒီအချက်လက်တွေပေါ့နော်ဒီရှင်းအောင်ဆောက်ဦးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးသူတို့ထိမ့်သိလဲနည်းပညာဆိုင်ရာလို့ပြောတဲ့ခါမှာကျွန်တော်တို့ဒီပြည်သူ့ကအနေနဲ့ရောပြီးတော့ဒီအဆောက်အဦပိုင်းဆိုင်ရာအနေနဲ့ဟောအမွေနှစ်ထိန်းသိမ်းမှုပိုင်းဆိုင်ရာအနေနဲ့ဟောကျွန်တော်တို့ဘယ်လိုမျိုးပြန်လဲတုံးချလို့ရမလဲပေါ့နော်နောက်တစ်ခုကတော့ဟိုအဓိကဒီအရှေ့အောင်အဆောက်အုံနဲ့ထိန်းသိမ်းတဲ့အခါမှာနောက်အရေးကြီးဆုံးအခန့်ကဏ္ဍပါလဲဆိုတော့ကျွန်တော်ငွေကြေးဆိုင်ရာပန်ပိုးမှုပေါ့နော်ဒီလိုအဆောက်အုံတွေကိုရေရှည်တည်ကြအောင်လူအများနဲ့ပတ်သက်တဲ့နေရာတွေဖြစ်လာအောင်ပြန်လဲဖန်တီးဖို့ဟာဆိုတော့လည်းငွေကြေးအစီအမံတွေအများကြီးလိုအပ်ပါတယ်ပေါ့နော်ဒီဟာတွေဟာဆိုရင်လည်းကျွန်တော်နီလန်းမောင်းနီလန်းတွေအများကြီးရှိပါတယ်အဲ့တော့တော့ကျွန်တော်တို့ဒီသူတို့အနောက်နိုင်ငံတွေမှာဆိုရင်ဘယ်လိုမျိုးနီလန်းတွေတုံးပြီးတော့ဒီအဆောက်အုံတွေကိုပြန်လဲအသက်သွင်းလဲပေါ့နော်ဒါမျိုးတွေကျွန်တော်အဓိကလေ့လာပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာလည်းပြန်လဲအသုံးချလို့ရမယ်ကျွန်တော်တို့ဒီအစီအစဉ်တွေကျွန်တော်ပြန်အသုံးပြုချင်ပါတယ်ခင်ဗျာ
ဂျော်ဒန်အောင်ရဲ့ပိုင်ကအခုဒီအမေရိကမှာလာပြီးတော့အခုလိုပညာသင်မယ်ဆိုတဲ့အခါမှာပညာတော်သင်ဆုရတယ်ပေါ့လေဆိုတော့ဒီပညာတော်သင်ဆု scholarship အကြောင်းနဲ့ပတ်သက်ပြီးတော့လည်းပြောပြပြအောင
်ဟုတ်ကဲ့ပထမဆုံးအနေနဲ့တော့ကျွန်တော်ဒီ scholarship ပညာသင်ဆုရတဲ့အတွက်ဝမ်းသာပါတယ်ပေါ့နော်ဒီ Fulbright scholarship ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီကျောင်းသားတွေဒီမဟာပွဲတက်ရောက်ဖို့အင်မတန်မှဒီအထောက်အကူပေးတဲ့ဒီ program တစ်ခုဖြစ်ကျွန်တော်လည်းဆိုရင်လည်းဒီအမေရိကကိုဟိုပညာသင်ခွင့်ရဖို့ဆိုတဲ့ဒီ Fulbright scholarship ကနေအထောက်ပံ့ရခဲ့ပါတယ်ခင်ဗျ။အဲကျွန်တော်သိသလောက်ပြောရမယ်ဆိုရင်ဒီ Fulbright scholarship ကမြန်မာနိုင်ငံအနေနဲ့ဒီ Fulbright scholarship နဲ့ဆိုရင်ပေါ့နော်ဒီပထမအဦးဆုံးအစောဆုံးကျွန်တော်တို့ဟိုအဆက်အသွယ်ရှိခဲ့တဲ့နိုင်ငံတွေထဲမှာပါပါတယ
်။ဒီပညာတော်သင်ဆုကဟိုဘယ်နှစ်နှစ်စာပေးတာပါလဲ
။ဟုတ်ကဲ့ကျွန်တော်များသောအားဖြင့်တော့ကျွန်တော်တို့ဒီမဟာဘွဲ့အမေရိကန်ပြည်အောင်စုမှာမဟာဘွဲ့တက်ရောက်မယ်ဆိုရင်များသောအားဖြင့်တစ်နှစ်ကနေနှစ်နှစ်ကြာနေမှာပဲပေါ့နော်ကျွန်တော်ဘွဲ့ကျွန်တော်ရဲ့မဟာဘွဲ့ကတော့နှစ်နှစ်ကြာပါတယ်ဒီ scholarship ကတော့ကျွန်တော်တို့ဒီအမေရိကန်ပြည်အောင်စုမှာမဟာဘွဲ့တစ်နှစ်ဖြစ်ဖြစ်နှစ်နှစ်ဖြစ်ဖြစ်သူတို့အပြည့်အဝအထောက်ပံ့ပေးပါတယ်ခင်ဗျာ
ကျွန်တော်ဒီ Fulbright ပညာတော်သင်ဆုပေါ့လေဒီဘယ်လိုလျှောက်ဖြစ်တယ်ဆိုတဲ့အကြောင်းလည်းပြောပြပြောအောင်
အဲကျွန်တော် Fulbright Scholarship ပေါ့နော်လွန်ခဲ့တဲ့ဒီ၈နှစ်လောက်ကကျွန်တော်စေတမ်းပြီးချိန်အတွင်းမှာပေါ့နော် America Center မှာကျွန်တော်ဒီ volunteer တွေလုပ်တဲ့အချိန်မှာကျွန်တော်စတည်ခဲ့ပါတယ်ဒီကနေမှာတဆင့်ကျွန်တော်ကျောင်းတက္ကသိုလ်ကျောင်းပြီးသွားတဲ့အချိန်ဒီလုပ်ငန်းခွင်တွေလုပ်ငန်းအတွေ့အကြုံရှိလာတဲ့အခါကျတော့မှကျွန်တော်ဒီ scholarship ကိုကျွန်တော် scholarship လျှောက်ပြီးတော့ပေါ့နော်ကျွန်တော်ဒီမဟာဘွဲ့အတွက်မဟာဘွဲ့တက်ရောက်ချင်တာဖြစ်တဲ့အတွက်ကြောင့်ဒီ Fulbright scholarship ကိုကျွန်တော်လျှောက်ခဲ့ရဖြစ်ပါတယ
် scholarship ဒီပညာတော်သင်ဆုလျှောက်တယ်ဆိုတော့ဒါအားလုံးကဝိုင်းလျှောက်ကြတာပဲဆိုတော့ကိုယ်ကိုရွေးချယ်လိုက်တယ်ဆိုတဲ့အခါကျတော့ဘာကြောင့်ကိုယ်ကိုရွေးချယ်ခံရတာလို့ထင်ပါလဲ
ဒီကျောင်းသားဒီတက္ကသိုလ်ကျောင်းသားရဲ့အနေနဲ့တစ်ချိန်ကျရင်ကဒီကိုကဒီscholarship တွေလျှောက်ပြီးတော့ဒီနိုင်ငံတကာပညာရေးနိုင်ငံတကာမှာပညာတက်ရောက်ဖို့အစီအစဉ်ရှိတယ်ဆိုရင်ပေါ့เนาะကျွန်တော်တို့ဒီပထမအဆုံးဒီကျောင်းသားနေစဉ်ကာလအတွင်းမှာခရေရပါเนาะဒီဟိုကိုယ့်ရဲ့ပညာရေးအပိုင်းဆိုင်ရာတွေကိုကျွန်တော်တို့ဒီအားကောင်းအောင်လုပ်ထားတင်တယ်ပြီးသွားရင်ကိုယ်တက်ရောက်မဲ့ဘာသာရပ်ကိုလည်းကျွန်တော်တည်တည်ချာချာတည်ထားဖို့လိုတယ်ပေါ့เนาะဒီအမှဒါမှလည်းကျွန်တော်တို့ဒီကျောင်းပြီးသွားတဲ့အခါလုပ်ငန်းဝင်ခွင့်ဝင်တဲ့အခါကျရင်ကိုယ်တက်ရောက်မဲ့ဘာသာနဲ့ကန့်ညီတဲ့ဒီလုပ်ငန်းမှာထဲထဲဝင်ဝင်လုပ်ကြိုင်နေဖို့လိုတယ်ပေါ့เนาะဒီအချက်တွေအရဆိုရင်ကျွန်တော်တို့ဒီ scholarship application တွေစပြီးတော့ရေးတဲ့အခါကျရင်ဒီကိုယ့်ဘက်ကနေဘယ်လောက်ထိဒီကျောင်းတက်နေစဉ်အချိန်တွင်းမှာရောဒီလုပ်ငန်းဝင်ဝင်နေစဉ်တွင်းမှာရောကိုယ်ဘယ်လောက်ထိပြင်ဆင်ခဲ့လဲဒါတွေမှာမူတည်ပြီးတော့ဒီကျွန်တော် scholarship essay တွေရေးတဲ့အခါကျရင်အခက်အခဲတစ်ဝက်လောက်ကိုကျွန်တော်တို့ short ချနိုင်မှာဖြစ်ပါတယ်
Fulbright ပညာတော်သင်ဆုကိုအဓိကဘယ်လိုအချိန်တွေမှာရှောက်ရတာပါလဲ
ဒီ Fulbright process ကိုခြုံပြီးတော့ပြောရမယ်ဆိုရင်သူကတော့ဒီတစ်နှစ်ကနေတစ်နှစ်ကျော်တော့ကြာပါတယ်ဒီ application စတဲ့ဒီထဲမှာပါမယ်ဆိုရင်ကိုရီးယားရဲ့ဒီ essay ပါမယ်ပြီးဝင်ကိုယ် recommend လုပ်ပေးမယ့် letter တွေပါမယ်ဒီဟာတွေကိုပြင်ဆင်ပြီးလို့ဒီဟာတွေကိုအောင်ဝါပြီဆိုတော့ဒီဟာတွေကနေရွေးချယ်ခံရတယ်ဆိုရင်ဒီတန်ရုံကနေစစ်ပေးတဲ့ဒီ English screening test ကိုကျွန်တော်ဖြေရပါတယ်ဒီ English screening test ကိုမနေ့မှတစင်တို့ထပ်ပြီးတော့ရွေးချယ်ပါတယ်ရွေးချယ်တဲ့အခါမှာကျွန်တော် interview အဆင့်ကိုရောက်ပါတယ် interview အဆင့်မှာရွေးချယ်ခံရပြီဆိုရင်တော့ကိုယ်အတွက်ဒီပညာသင်ဆုရဖို့တော့တော်တော်လေးနှိစက်သွားပြီပြောလို့ရမှာပါ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ကမ္ဘာတစ်လွှားကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအတွက်ထိရောက်တဲ့ကုသဆေးတွေကာကွယ်ဆေးတွေထုတ်နိုင်ဖို့စူးစမ်းနေတာဘယ်အချိန်နဲ့ရောက်နေပါပြီလဲ။ယူတာပြည်နယ်ဘရီခမ်မန်တက္ကသိုလ်ကအနုစည်းဝါပေးတာဘွဲ့လွန်ကျောင်းသူမတ်ခင်စာဝင်းပြည်ကိုမင်းမင်းပြန်တင်ပြပေးပါပါ။
ဒီမှာဆိုရင်တော့နောက်ဆုံးသိတဲ့ဟာက dexamethasone ဆိုတာသူအယောင်ကျစီပေါ့နော်အယောင်ကျစီကိုဒီ emergency use authorization ဆိုတဲ့ဟာပေးထားတယ်ပေါ့နော်အဲ့ဒါကသူပြိုင်ထန်ယောဂသမားတွေကိုသုတ်ရောင်တဲ့ဟာကိုတတ်တာစီအောင်လို့သူကအဲ့ဒီဟာကိုချပြီးအယောင်ချပြီးတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒီဟာကုသဆေးနေရာမှာနောက်ဆုံးအသိလောက်ထားရှိပါတယ်ကာကွယ်ဆေးဟာဆိုလို့ရှိရင်တော့ Johnson & Johnson တို့US အခြေစိုက်ကုမ္ပဏီကြီး9ခုပေါ့နော်အဲ့ဒီ9ခုမှာသူတို့ကာကွယ်ဆေးအနေနဲ့ထုတ်နေတယ်ဆိုတဲ့ဟာကို focus လုပ်ထားပါတယ်အခု
American နိုင်ငံမှာဒီဆေးရုံတွေတော်တော်များများမှာ Remdesivir ဆိုတဲ့ဆေးကိုပေါ့နော်တော်တော်များများလည်းတုံးကြတယ်ဒါပေမဲ့ဒီအရေးပေါ်လူနာအတွက်ပဲပေးတုံးသေးတယ်ပေါ့နော်ဆိုတော့ဒီ Remdesivir ဆေးအကြောင်းနည်းနည်းပြောပြပေးပါ
သူကစပြီးတော့ထုတ်တာကတော့ Ebola virus အတွက်ကိုထုတ်တာပေါ့နော်ဒါပေမဲ့သူအဲ့ဒီအတွက်ကိုအသုံးမပြုလိုက်ရအောင်သူကအကျိုးသိပ်မထူးကြပါဘူးအခုဒီနောက်ပိုင်းဒီ COVID-19 နဲ့အတွက်ကြားတဲ့ခါကျတော့မှသူအကျိုးထူးတယ်ဆိုတာလေးဟာတွေ့တယ်တွေ့တယ်ဆိုတဲ့ခါကျတော့သူတို့အဲ့ဒါမှစပြီးတော့တုံးကြတယ်ပေါ့နော်သူ့ကိုကြတော့ဒီ virus ကိုခုခံပေးတယ် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတယ်ပေါ့နော် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတော့ antiviral လို့ခေါ်တယ်သူကခုနကတော့ဒီ dexamethasone နဲ့ရှင်းမယ်ဆိုလို့ရှင်ဟိုအားကြောင့် virus ကိုထိရမှာမဟုတ်ဘူးဟိုအားကြောင့်ဒီ virus ကြောင့်ဖြစ်လာတဲ့အကျိုးဆက်ရောင်တဲ့ဟာတွေပေါ့နော် inflammation ရတယ်ဆိုတဲ့ပြင်းထန်အဆုတ်ရောင်ဆိုတဲ့ဟာမျိုးတွေကိုထပ်ပြီးတော့မဖြစ်အောင်သူကထိန်းပေးတာဒီဘက်ဒီ remdesivir ကြတော့သူက virus ကိုထပ်ပြီးတော့ပွာလို့မရအောင်လို့သူကပိတ်ပေးတယ်ဆိုတော့နှစ်ခုက target လုပ်တဲ့ဟာချင်းမတူဘူ
းဆိုတော့ remdesivir ကိုအခုလေဒီယောဂအတွက်ဆက်ပြီးတုံးနေတော့မယ်လား
တုံးနေတော့မယ်မန်နစီပြတ်သွား first line အနေနဲ့တုံးနေတာလည်းဖြစ်သွားတယ်သူကဒီ covid နဲ့ရောက်ရောက်ချင်းလူတွေမှာဆိုလို့ရှိရင်သူတို့ကိုအကြောထဲထိုးသွင်းတာပေါ့နော်အကြောထဲထိုး standard care အနေအမှာတခြားဆေးကိုမတုံးတော့ဘဲ random ဆေးပြတ်ကိုသူကပုံလိုက်တယ်ဟို dexamethasone ဆိုတာကြတော့ယောဂပြင်းထန်တဲ့သမားတွေကိုကြတော့တအားကြီးဟိုအဆုတ်တွေအရန်ရောင်နေတယ်ဘာညာဆိုတဲ့ခါကျရင်အဲ့ခါကျရင်သူတို့ထည့်ပြီးတော့တုံးတယ်
ဆိုတော့အခု COVID-19 နဲ့ပတ်သက်တဲ့စီးရီးတွေမှာဒီ dexamethasone ကို Britain ကသိပ္ပံပညာရှင်တွေကဟိုဒီဟာတုံးတာအကျိုးရှိတယ်လို့သူတို့စပြီးပြောပါတယ်။ dexamethasone က COVID-19 ဒီရောဂါ virus အတွက်ဘယ်လိုများသူအလုပ်လုပ်လဲနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ပါသူကအဲ့ dexamethasone ကိုပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်သူကအဲ့လိုအဆင့်ညစ်ရောင်၄ဘက်နာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်ပါအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီ dexamethasone ပေးတယ်ပေါ့နော်နောက် TB အဆုတ်ရအောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်းအန်တီဘိုတစ်နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေတော့ရှိတယ်။ဒါပေမဲ့သူအဓိကလှုပ်ဆောင်တဲ့ဟာကအယောင်ကျတဲ့ဟာပဲ။သူကဒီ COVID ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူး။သူပြီးတော့တောက်ထားမယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူးပေါ့နော်။သူကမြန်မာနိုင်ငံမှာဆိုလို့ရှိရင်သူကဟို prednisolone ဆိုတဲ့ဟာမျိုးလူတွေကြားဖို့မယ်နေတူတယ်။သူကဒီ steroid သဘောမျိုးပဲပေါ့နော်။ prednisolone နဲ့မတိုးရတဲ့လူတွေဆိုလို့ရှိရင် dexamethasone ပေးကြတဲ့ဟာရှိတယ်။ဆိုတဲ့ခါကျတော့သူကပြင်းတဲ့ရောင်ကြစေ steroid ပါစေเนาะဆိုတော့ခါကြတော့ဒီတိုင်းအလကားတွေအလကားတော့မသုံးသင့်ဘူးเนาะကြိုတင်ကာကွယ်တယ်ဆိုတဲ့ပုံစံမျိုးနဲ့သုံးနေဆိုတာမျိုးကတော့မဖြစ်သင့်ဘူးเนาะ covid မှာသုံးနေဆိုတဲ့ဟာလည်းအဓိကတော့ virus ကိုကာကွယ်ဖို့တော့မဟုတ်ဘူး virus ကိုတိုက်ထုတ်ဖို့တော့လည်းမဟုတ်ဘူး virus ကြောင့်ဖြစ်နေရတဲ့လူတွေအနာတတလို့တတ်တာညာအဆုတ်ရောင်တဲ့ဟာတွေရောင်ကြလို့ကြတယ်အဲ့လိုမျိုးနဲ့ပြီးပြီးတော့ထောက်ကူပေးတဲ့သဘောမျိုးလေ
ဒီမတိုင်ခင်တော့ကညဖျားယောဂအတွက်ပေးတဲ့ဒီ hydroxychloroquine ဆေးတွေကို testing နေလုပ်တယ်ပေါ့နော်ဆိုတော့အဲ့အခြေအနေလေးနည်းနည်းပြောပြပေးပါအခုတော့ဒါဆက်ပြီးတော့စမ်းတုံးမယ်လား
ဇူလ15ရက်နေ့ထုတ်ပြန်တဲ့အရာတော့ဒီ hydroxychloroquine ကိုသုံးတဲ့လူ group နဲ့မသုံးတဲ့ group နဲ့နှစ်ခုရှင်တဲ့ဟာမှာအကျိုးသေးတာထူးခြားတယ်ဆိုတဲ့ဟာမရှိဘူးဆိုပြီးတော့သူတို့အသုံးပြုတဲ့ဟာပြန်ပြီးရုပ်ထားတယ်ဆိုပြီးတော့သူတို့ပြောထားတယ်အကျိုးထူးလို့ထူးညာဆိုပြီး hydroxychloroquine နဲ့စပြီးတော့စမ်းသပ်ကြည့်တယ်result တွေပြန်ရတဲ့အရာမှာဆိုလို့ရှိရင်တိတ်ဘူးထူးခြားမှုတိတ်မရှိဘူးဆိုပြီးတော့သုံးတဲ့ဟာကိုခဏပြန်ပြီးပြတ်ထားတယ
်။ဒီကဆံဝန်ကြီးတွေကပြောနေကြတော့ COVID-19 အတွက်ဆေးရဆိုလို့ရှိရင်ဒီနှစ်2020နှစ်ကုန်လုံးမှာရမယ်လို့ပြောတယ်။တချို့ကလည်းဒီလောက်မြန်မြန်ကြီးမရနိုင်ဘူးပေါ့နော်။ဘာကြောင့်ကြာလဲဘယ်လောက်လောက်ကြာနိုင်လဲနည်းနည်းပြောပြပေးပါ
ပါလို့လဲဆိုတော့ဒီ normal FDA ရဲ့ clinical trial process ကသူကကြာတယ်။ဘာလို့လဲဆိုတော့သူ့ရဲ့ဒီအဆင့်ဆင့်ပေါ့နော် phase 1 phase 2 phase 3ဆိုပြီးတော့၃ဆင့်အဲ့လိုမျိုးခွဲပြီးတော့စစ်ကြတယ်။စစ်ပြီးတဲ့အခါကျလို့ရှိရင်လူတွေရဲ့သူ့နလန်ပြန်ထပြီးသွားလို့ရှိရင်တော့ဘယ်လောက်ထိအကျိုးထူးရယ်ဆိုတဲ့ဟာလေး။အဲ့ဒါတွေကိုတိုင်းပြီးတော့သူကပြန်ပြီးတော့လူကြီးရဲ့အရေးတော့လဲ phase 1ဆိုလို့ရှိရင်10ခန်း phase 2ဆိုလို့ရှိရင်ရာခန်း phase 3ဆိုလို့ရှိရင်1000ခန်းဆိုတဲ့ဟာမှာသူကအဲ့လို3000 4000 5000 6000အဲ့လိုမျိုးလူအုပ်ကိုသူတော့ရတဲ့အတွက်ကြောင့်မလို့လူရဲ့ဒီ racial background သူရဲ့နောက်ခံဘာ complication ရှိတယ်နောက်ခံယောဂအရာဆိုရင်လည်းအကြောင်းလည်းတစ်ခါပြန်ပြီးတော့ sit down ပြရအဲ့တော့အဲ့ဒါတွေကိုလောက်ရတဲ့အတွက်ကြောင့်မလို့အချိန်ရတော့ပုံမှန်တိုင်းဆိုရင်ကြာတယ်ကြာတာကပြီးတော့ save အသစ်တစ်ခုပေါ်လာနေပြီးတော့နောက်ဆုံး phase 3ပြီးတဲ့အထိဆိုလို့ရှိရင်9နှစ်လောက်ကတော့အနည်းဆုံးကြာတယ်ဒါ save အသစ်ကိုကျွမ်းပြောတာပေါ့နော်ဒါပေမဲ့အခုဒီမှာလူတွေရတဲ့ဖြစ်တာတွေအများကြီးရတယ်ဆိုတော့စားတဲ့ဟာလည်းဘောင်နေနဲ့ကျင်လာတယ်ပေါ့နော်စားတဲ့ဟာတစ်ချိန်တည်းမှာပဲလူအများကြီးကိုစားနိုင်တယ်ဆိုတဲ့ဟာဖြစ်လာတယ်ဆက်ခါကျတော့တကယ်တမ်းသူတို့အမှပြောတယ်ဆရာဝန်ကြီးပြောတယ်ဒီနှစ်ကုန်လောက်ကိုရောက်နိုင်တယ်ဆိုတဲ့ဟာတော့ညှော်လင့်လာညှော်လင့်လို့ရတယ်ဒါပေမဲ့ဟိုဒါသူအချိန်တိုင်းတာတစ်ခုကတော့သူ့ရအစေးကိုအလုံးလုံးတဲ့အချိန်ကိုတော့နောက်ဒီယောဂဖြစ်နေလူတွေတတ်တာတဲ့ဟာကိုပြန်ပြီးတော့ချိန်ရတယ်ဆက်ခါကျတော့ကျွန်မကိုယ်ပိုင်အမြင်နဲ့ပြောတာတော့ရမလားမရမလားဆိုတော့ကျွန်မတို့ကလည်းမသိချဘူးပေါ့
မခင်ဇာဝင်းပြည့်ပြောကြားခြင်းတယ်ပဲဒီသတင်းပတ်တဲ့သိပ္ပံတဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြန်စီနောက်တစ်ပတ်မှာတွေ့ဆုံကြအောင်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေ၊ကာကွယ်ဆေးနဲ့တခြားကုသမှုဆိုင်ရာတွေမှာတိုးတက်မှုရှိအောင်လှုံ့ဆော်ရေးအတွက်ရန်ပုံငွေဒေါ်လာဘီလီယံ30ကျော်လိုအပ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။အခုချိန်မှာကနဦးအနေနဲ့ 3.4 ဘီလီယံထည့်ဝင်ထားပြီးဖြစ်ပေမဲ့ 28 ဘီလီယံနီးပါးလိုအပ်နေသေးကြောင်းနဲ့73.8 ဘီလီယံကိုတော့အရေးပေါ်လိုအပ်နေတယ်လို့လည်း WHO ကပြောပါတယ်။ ဇွန်လ26ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးတည်ထောင်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ကုလသမဂ္ဂတည်ထောင်ခဲ့တာ85နှစ်ပြည့်နှစ်ပတ်လည်အချိန်မှာကမ္ဘာကြီးမှာမတည်ငြိမ်မှုတွေနဲ့တိုက်ကိုပြောင်းလဲနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တိုင်းပြည်အရင်းမြစ်တွေဆောက်ရုပ်လာတာနဲ့စီးပွားရေးထိခိုက်မှုတွေကြောင့်မြန်မာနိုင်ငံကနေနေရဆွန့်ခွာလာတဲ့ရွန်ဂျာဒုက္ခတွေကိုလုံးဝလက်ခံတော့မှာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ VOA ကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်မကိုလည်းဆက်ပါ
This program has come to you from the Voice of America, Washington.